Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မတ်လ22ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေထိုက်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမောမ
မင်္ဂလာညချမ်းပါရှင်။ကျမကတော့စုမြတ်မောမ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken နဲ့ဒီ Israel ဝန်ကြီးချုပ် Benjamin Netanyahu တို့ဟာဒီကနေ့ဒီ Tel Aviv မြို့တော်မှာတွေ့ဆုံပြီးတော့ Gaza စစ်ပွဲအရေးကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာယိုယွင်းလာနေတဲ့အခြေအနေနဲ့ဒီပြည်သူတွေကြီးမားတဲ့အကျိုးဆက်တွေခံစားနေရတဲ့အပေါ်မှာအင်ပတန်ဆိုးရိမ်နေလို့ဒီဗြိတိန်နဲ့ဩစတြေးလျနိုင်ငံတို့ကပြောကြားလိုက်ပါတယ်။တခါအင်ဒိုနီးရှားကမ်းလွန်မှာမှောက်သွားတဲ့ဆက်လီဘောကရိုဟင်ဂျာတွေကိုရှာဖွေရေးအစီအစဉ်ကိုရပ်လိုက်ပြီလို့အင်ဒိုနီးရှားဆိုရကပြောပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှအကြေညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လက်ဤကျေးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့အရသာပြည်သူတွေဆေးကုသမှုခံယူနေတဲ့ဆေးရုံကိုဒီကနေ့မနက်10:00မှာစစ်ကောင်စီဘက်ကလေယာဉ်နှစ်စင်းနဲ့လာရောက်ပြီးတော့ဗုံးကျဲတိုက်ခိုက်ခဲ့ပါတယ်
။စစ်ကောင်စီဘက်ကဒါပြည်သူလူထုတွေဆေးကုသမှုခံယူနေတဲ့ဆေးရုံကိုလာပြီးတော့ဗုံးကျဲတိုက်ခိုက်တာပဲဖြစ်တယ်ပေါ့နော်။
ဒီသတင်းအပြည့်အစုံမကြခင်မှာတင်ဆက်ပေးပါမယ်ရှင်။နောက်ကချင်းပြည်နယ်မိုးမောက်မြို့နယ်ကစစ်ကောင်စီရဲ့တပ်စခန်း၄ခုကို KIA ကတိုက်ခိုက်ခဲ့ပါတယ်။ကရင်တိုက်ပွဲမှာစစ်ရေးနှိမ့်လို့ထိုင်းဘက်ကိုပြေးတဲ့စစ်ကောင်စီတပ်သားတွေကိုမြန်မာဘက်ကိုထိုင်းရနာပိုင်နေပြန်ပို့ပေးလိုက်ပါပြီ။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့ပြောပြပေးပါမယ်ရှင
်။အရှေ့လေပိုင်းဒေသကိုထပ်မံရောက်နေတဲ့အမေရိကန်နိုင်ငံသား၏ဝန်ကြီး Anthony Blinken ဟာဒီကနေ့ Tel Aviv မြို့တော်မှာဒီ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့တွေ့ဆုံပြီးတော့ Gaza စစ်ပွဲအရေးကိုဆွေးနွေးခဲ့ကြပါတယ်။ဂါဇာကမ်းမြောင်ဒေသတောင်ပိုင်းကရာဖာမြို့ကိုအစ္စရေးတို့မြေပြင်ထိုးစစ်ဆင်ဖို့ပြင်ဆင်နေချိန်မှာဒလလုံးမဲ့အစားတခြားနည်းလမ်းတွေသုံးဖို့အတွက်အမေရိကန်ရဲ့အကြံပြုချက်တွေကိုအစ္စရေးဝန်ကြီးချုပ်စစ်ပွဲကာလအရေးပေါ်ဝန်ကြီးအဖွဲ့တို့နဲ့တွေ့ဆုံတဲ့အခါမှာပြောမယ်လို့ဝန်ကြီးဘလင်ကင်ကအစောပိုင်းတုန်းကပြောကြားခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာချက်ချင်းအပြစ်အခက်ရစဲရေးသဘောတူညီမှုရနိုင်မှုအတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကြိုးပမ်းနေတာဖြစ်ပြီးတော့တယ်လီဗစ်မြို့တော်ကိုရောက်လာခဲ့မှာတော့ဆာဒီအာရေဗျနဲ့အီဂျစ်နိုင်ငံတွေကိုတွားရောက်ဆွေးနွေးခဲ့ပါတယ်။ဟမတ်တို့ဖန်ဆီးထားတဲ့အစ္စရေးတစားကံတွေပြန်လွှတ်ရေးလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်အစ္စရေးနဲ့ဟမတ်ကြားမှာအပြစ်ရဖို့အတွက်အမေရိကန်၊အီဂျစ်နဲ့ကတားနိုင်ငံတွေကကြားဝင်ဆေးဆက်ပေးနေတာပါ။သတင်း6ပတ်ကြာအပြစ်ခတ်ရဆဲထားပြီးတော့အစ္စရေးတစားကံ40ကိုပြန်လွှတ်ပေးဖို့အပြန်အလှန်အားဖြင့်အစ္စရေးထောင်တွေထဲမှာရှိနေတဲ့ပါလက်စတိုင်းယာနယ်ခြေကိုပြန်လွှတ်ပေးဖို့နဲ့အငတ်ဘေးနဲ့ကြုံရနိုင်တဲ့ဂါဇာဒေသတွေကိုအကူအညီတွေပို့ပေးနိုင်ရေးကိစ္စတွေကိုအဆိုပြုထားကြပါတယ်။ဟမတ်ဆက်သွေးကြတဲ့အပေါ်အစ္စရေးစစ်ဆင်ရေးကြောင့်ဂါဇာမှာအရသာပြည်သူတွေထိခိုက်ဒေဆုံးနေပြီးတော့လူသားချင်းစာနာတဲ့အကူအညီတွေအလိုမင်းလိုအပ်နေတဲ့အတွက်ချက်ချင်းအပြည့်ရရေးအမေရိကန်ကကြိုးပမ်းဖို့အတွက်မဟာမိတ်နိုင်ငံတွေကဖိအားပေးမှုတွေတိုးလာနေချိန်မှာပဲနိုင်ငံသားရေးဝန်ကြီးဘလင်ကင်အခုလိုအရှေ့အလယ်ပိုင်းဒေသကိုထပ်မံသွားရောက်ဆွေးနွေးနေတာပါ။အမေရိကန်ရွေးဆွဲထားတဲ့ဒီချက်ချင်းအပြည့်ရရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလည်းဒီကနေ့မကြာခင်လုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်မှာဖြစ်ပါရဲ့ရှင်။
ဂါဇာမှာရေရှည်ခံတဲ့အပြစ်ခတ်ရဆဲမှုချက်ချင်းစတင်မှုအရေးကြီးတဲ့အကြောင်းအမေရိကန်ပြည်ထောင်စုကကမကဋ္ဌပြုပြီးတော့ဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။ဆာလောင်မိုးတိတ်နေတဲ့ပါလက်စတိုင်းသားနှစ်သန်းကျော်အတွက်စာနာမှုအကူအညီတွေပေးနိုင်မှုအရသာပြည်သူတွေကိုကာကွယ်ပေးနိုင်မှုအစ္စရေးဟာမတ်စစ်ပွဲချက်ချင်းရဆဲရေးအရေးကြီးကြီးလိုအပ်နေတယ်လို့အဲ့ဒီဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဂါဇာမှာအပြစ်ရရေးတောင်းဆိုတဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအရင်တုန်းကအကြိမ်ကြိမ်ပယ်ချခဲ့တဲ့အမေရိကန်ပြည်ထောင်စုကဂါဇာမှာချက်ချင်းအပြစ်ရဖို့လိုအပ်နေတယ်ဆိုတာကိုထောက်ပြတဲ့မူကြမ်းလည်းဖြစ်ပါတယ်။ပို့ပြီးတော့မှပြင်းထန်တဲ့ဒီဆုံးဖြတ်ချက်မူကြမ်းတစ်ကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံလုံးကထောက်ခံအတည်ပြုလိုက်မယ်လို့အကောင်းမြင်မျှော်လင့်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်အသံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်ကလည်းပြောပါတယ်။တရုတ်နိုင်ငံကတော့ဂါဇာစစ်ပွဲအဆုံးသတ်ရေးလုံခြုံရေးကောင်စီရဲ့ကြိုးပမ်းမှုကိုထောက်ခံကြောင်းဒီကနေ့ပြောပေမဲ့ဗီဒီယိုအာဏာရထားတဲ့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့မူကြမ်းမဲခွဲဆုံးဖြတ်တဲ့အခါမှာတော့ထောက်ခံမလားဆိုတာမပြောနိုင်သေးပါဘူး။နောက်ထပ်အမြဲတမ်းအဖွဲ့ဝင်ရုရှားဘက်ကလည်းအခုမူကြမ်းနဲ့မှအပြစ်ရဖို့တောင်းဆိုတဲ့စကားလုံးကိုမတုံ့ပဲနဲ့အပြစ်ရဖို့အရေးကြီးကြီးလိုအပ်နေတယ်လို့ပဲသုံးထားတာကိုထောက်ပြပြီးတော့မူကြမ်းမှာအားနည်းနေတဲ့အကြောင်းဝေဖန်ထားပါတယ်ရှင်။
ရုရှားနိုင်ငံကဒီမစ်ဆိုင်း90ကျော်အီရန်လုံဒရုန်း60ကျော်နဲ့ညလောင်းပေါက်ယူကရိန်းပေါ်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကဒီကနေ့ပြောကြားလိုက်ပါတယ်။ဒါဟာလက်တလုံးမှာဒီအကြီးမားဆုံးတိုက်ခိုက်ခံရမှုဖြစ်တယ်လို့သူကပြောပါတယ်။ဒါအပေးဆက်ယုံတွေ၊လျှက်စစ်တပ်အပေးလိုင်းတွေ၊ရေအားလျှက်စစ်ဆက်ယုံတွေ၊ပြည်သူတွေနေတဲ့အဆောက်အဦတွေတာမကဓာတ်ရထားတွေအပေါ်ရုရှားတွေပြစ်မှတ်ထားတိုက်ခိုက်နေတာကိုကမ္ဘာကြီးကမြင်တွေ့နေရပြီလို့ဒီယူကရိန်းသမ္မတကပြောကြားခဲ့ပါတယ်။ရုရှားရဲ့တိုက်ခိုက်မှုကြောင့်နှစ်ယောက်ထက်မနည်းသေဆုံးပြီးတော့14ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ယူကရိန်းကိုပေးမဲ့ထောက်ပံ့ကူညီမှုတွေနှောင့်နှေးနေသလိုရုရှားရဲ့တိုက်ခိုက်မှုကနှောင့်နှေးမှာမဟုတ်ကြောင်းနဲ့အခုလိုမျိုးအကူအညီတွေပေးဖို့နှောင့်နှေးတဲ့အတွက်ဘလောက်ဆုံးရှုံးရတယ်ဆိုတာနားလည်ဖို့အရေးကြီးတယ်လို့သမ္မတဇလန်စကီကပြောပြီးတော့ပြည်သူတွေအခြေခံစောင့်အုံတွေကိုကာကွယ်ဖို့အတွက်လေကြောင်းရန်ကာကွယ်တဲ့စနစ်တွေထပ်မံလိုအပ်တယ်လို့တောင်းဆိုခဲ့ပါတယ်ရှင်
တင်းမာမှုတွေဆက်ပြီးတော့ပြင်းထန်နေတဲ့ရုရှားယူကရိန်းပဋိပက္ခကိုငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့သာအဆုံးသတ်ပြေလည်အောင်ဖြေရှင်းနိုင်မယ်ဆိုတာကိုယူကရိန်းရောရုရှားရောနှစ်ဖက်စလုံးကလက်ခံယုံကြည်ထားကြပါတယ်လို့ဥရောပရေးရာတရုတ်အထူးကိုယ်စားလှယ်ကဒီကနေ့ပြောဆိုလိုက်ပါတယ
်各方均坚持自己的立场对和谈问题的认识差距。
ဥရောပရေးရာတရုတ်အထူးကိုယ်စားလှယ်လီဟီကဒီကနေ့ဘေဂျင်းမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာကတော့မတူညီကြတဲ့နှစ်ဖက်စလုံးကသူတို့ရဲ့ကိုယ်ပိုင်ယက်တီချက်တွေကိုဆွဲဆွဲမြဲမြဲစုပ်ကင်ထားပြီးတော့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်လို့အကြီးအကျယ်သဘောထားကွဲလွဲတာတွေရှိပေမဲ့အဆုံးသတ်ကြရင်တော့ပြည်ပခါကိုလက်နက်နဲ့မဟုတ်ဘဲနဲ့ဆင့်ဆက်ညှိနှိုင်းမှုတွေနဲ့ပဲပြေလည်အောင်ဖြေရှင်းနိုင်မယ်ဆိုတာကိုနှစ်ဖက်စလုံးကလက်ခံယုံကြည်ထားကြစေပါပဲဆိုပြီးပြောသွားတာဖြစ်ပါတယ်ရုရှားနဲ့ယူကရိန်းနှစ်ဖက်မျက်မျက်တတပါဝင်ပြီးတော့နှစ်ဖက်စလုံးကလက်ခံနိုင်တဲ့နိုင်ငံတကာငြိမ်းချမ်းရေးဆွေးနွေးမှုဖြစ်လာဖို့ကိုလည်းတရုတ်ဘက်ကလိုလားနေပါတယ်။ဒါကြောင့်မို့လို့ဒီနှစ်ထဲမှာဆွစ်ဇာလန်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပဖို့သဘောတူညီထားတဲ့ငြိမ်းချမ်းရေးညီလာခံအောင်မြင်စေရေးအကြံပြုချက်တွေကိုတရုတ်အစိုးရကတင်ပြထားတယ်။တိမာမှုတွေလျှော့ကြပြီးတော့ဆေးစပ်ညှိနှိုင်းရေးအတွက်အထောက်အကူဖြစ်စေမဲ့ဘဲအရာမဆိုတရုတ်ကလက်ကမ်းကြိုဆိုသွားမှာဖြစ်တယ်လို့ဥရောပရေးရာတရုတ်အထူးကိုယ်စားလှယ်ကဒီကနေ့ဘေဂျင်းမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
ဒီရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မတ်လ22ရက်တောက်ချာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်မြန်မာနိုင်ငံမှာဒီလုံခြုံရေးနိုင်ငံရေးနဲ့လူသားချင်းစာနာစရာအခြေအနေတွေပို့ပြီးတော့ယိုယွင်းလာနေတာရောမြန်မာပြည်သူတွေနဲ့အိမ်နီးချင်းနိုင်ငံတွေအပေါ်ကြီးမားတဲ့အကျိုးဆက်တွေခံစားနေရတဲ့အတွက်ပါအင်မတန်မှစိုးရိမ်နေလို့ဗြိတိန်နဲ့ဩစတြေးလျနိုင်ငံကပြောကြားလိုက်ကြပါတယ်။အကြမ်းဖက်မှုအလုံးကိုရပ်ဖို့မတရားဖမ်းဆီးထားသူအလုံးကိုပြန်လွှတ်ပေးဖို့လူသားချင်းစာနာတဲ့အကူအညီတွေဘေးအန္တရာယ်ကင်းကင်းပေးနိုင်မဲ့လမ်းကြောင်းတွေဖွင့်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့တိုက်တွန်းတယ်လို့ဗြိတိန်ဩစတြေးလျနိုင်ငံပူးတွဲထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အာဆီယံသဘောတူညီမှုကိုအကောင့်ထည့်ဖော်ဖို့လဲသူတို့ကထပ်မံတောင်းဆိုပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်၊ကာကွယ်ရေးဝန်ကြီးဂရန့်ရှော့ပ်စ်၊ဩစတြေးလျဒုဝန်ကြီးချုပ်ရစ်ချတ်မောလ်စ်နဲ့နိုင်ငံသားရေးဝန်ကြီးပန်နီဝေါင်းတို့ဟာဩစတြေးလျနိုင်ငံအက်ဒလေးမြို့မှာနှစ်နိုင်ငံနှစ်ပတ်လည်ဆွေးနွေးပွဲပြုလုပ်ခဲ့ပြီးတော့ဒီကနေ့တောက်ချာနေ့မှာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။မြမအရေးအတွက်အာဆီယံကောင်းဆောင်တွေကြိုးပမ်းနေမှုအပေါ်မှာထောက်ခံတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ဂါဇာအရေးနဲ့ပတ်သက်လို့လည်းဖမ်းဆီးခံထားရတဲ့တရားခံတွေအများဆုံးပြန်လွှတ်ပေးရင်းနဲ့အရက်သားတွေကိုအကာအကွယ်ပေးဖို့တောင်းဆိုထားကြပါတယ်။ဒါအပြင်တရုတ်အစိုးရအနေနဲ့ဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားသူတွေကိုဖိနှိပ်နေတဲ့ကိစ္စ၊တောင်ကျုပ်ပင်လယ်ကိစ္စ၊တရုတ်ပေါ်ထောက်ခံနေမှုအပေါ်ကိုလည်းဗြိတိန်နဲ့ဩစတြေးလျနိုင်ငံကဝေဖန်ပြစ်တင်ပါတယ်။ယူကရိန်းနိုင်ငံကိုဒီရုရှားတိုက်ခိုက်နေတဲ့အပေါ်မှာလည်းနှစ်နိုင်ငံပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးတော့ဒီစစ်ပွဲတွေအဆုံးသတ်အောင်လို့တရုတ်နိုင်ငံကစ조사တင်တယ်လို့ပြောကြားခဲ့ပါတယ်။တရုတ်အနေနဲ့ရုရှားကိုအကူအညီတွေမပေးသင့်တယ်လို့တရားမဝင်စစ်တိုက်နေတာရပ်အောင်လို့နားချဆွဲဆောင်တင်တယ်လို့ဗြိတိန်နဲ့ဩစတြေးလျနိုင်ငံတို့ကတရုတ်ကိုတောင်းဆိုခဲ့ကြပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံအနောက်အာခြေကမ်းလွန်မှာဆက်လက်မှောက်ပြီးတော့ပျောက်ဆုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပင်လယ်ထဲမှာရှာဖွေနေတာတွေကိုရပ်လိုက်ပြီလို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါရယ်ဒုက္ခသည်ဒါဇင်နဲ့ချီပင်လယ်ရေလိုင်းတွေကိုမျောပါသွားတယ်လို့အသက်ရှင်ကြံရစ်သူတွေကပြောပါရယ် သတင်းပတ်တွေနဲ့ချီပင်လယ်ထဲကိုမျောနေခဲ့ပြီးတော့အများစုကတော့မှောက်နေတဲ့ဆက်လီဝင်းပိုက်ထဲမှာတွေ့ကပ်ပြီးတော့ဒုက္ခရောက်နေကြတဲ့ရိုဟင်ဂျာ69ဦးကိုအင်ဒိုနီးရှားအာဏာပိုင်တွေကခက်ခက်ခဲခဲကယ်တင်ခဲ့ရတာပါနောက်တနေ့မှာတော့ပျောက်နေတဲ့သူတွေကိုဆက်ပြီးတော့မရှာတော့ဘူးဆိုပြီးကြေညာလိုက်တာပါဆက်လီပေါ်လိုက်ပါလာတဲ့သူကလည်းစိတ်ရင်းမရှိပါဘူးပျောက်ဆုံးနေတဲ့သူတွေနဲ့ပတ်သက်လို့ဘာအချက်လက်မှမရှိတာကြောင့်ရှာဖွေမှုကိုရပ်လိုက်တာလို့အာချေးပြည်နယ်ရှာဖွေကယ်ဆယ်ရေးအဖွဲ့အရာရှိမိုဟာမက်ဖတ်တာရက်မန်ကပြောပါတယ်အသက်ရှင်ကျန်ရစ်သူတွေကဆက်လီပေါ်မှာလူအယောက်150လောက်လိုက်ပါတယ်လို့ခန့်မှန်းပြောဆိုပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့နိုင်ငံတကာရွှေ့ပြောင်းသွားလာသူများကူညီပေးအဖွဲ့ IMM ကတို့ကတော့ရိုဟင်ဂျာတွေပါလာတဲ့ဆက်လီမှောက်ပြီးတော့အခုလိုမျိုးကြုံခဲ့ရတဲ့အပေါ်အထူးတုံ့လောက်ကြောင်းနဲ့စိုးရိမ်မကင်းဖြစ်ရကြောင်းကိုလည်းပြောဆိုထားပါတယ်သူတို့အဖွဲ့အနေနဲ့တတ်သက်ရှင်ကြံ့ရင့်တဲ့သူတွေကိုလိုအပ်တဲ့အထောက်ပံ့တွေပေးနိုင်မှုပြင်ဆင်နေပြီးတော့အနောက်အခြေဒေသဘက်ကိုအဖွဲ့ဝင်တွေဆေလွတ်ထားတယ်လို့ပြောပါတယ်ရှင်
အိန္ဒိယနိုင်ငံမှာတော့ဒီအဂတိလိုက်စားမှုတိုက်ဖျက်ရေးကိုနှစ်ရှည်လာမြောက်ဆောင်ရွက်ခဲ့တဲ့ဒီဒေလီမြို့ရောအုပ်ချုပ်ရေးမှူးအာရဗင်ကချရီဝါကိုဗန္ဒာရေးဆိုင်ရာမှုကင်းနှင်းနှင်းရဲဌာနကနေပြီးတော့မှဖမ်းဆီးလိုက်ပါတယ်။အဲဒါကြောင့်မို့လို့ဆန္ဒပြမှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။အတိုက်ခံ AAP ပါတီအကြီးအကဲလည်းဖြစ်တဲ့အာရဗင်ကချရီဝါဟာလွန်ခဲ့တဲ့နှစ်နှစ်လောက်တုန်းကအရက်လိုင်စင်တွေချပေးခဲ့စဉ်တုန်းကအရက်ကွန်ထရိုက်တွေအတွက်ကိုဒေါ်လာ12တန်လက်ယူခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့ဖမ်းဆီးခံရတာပါ။အိန္ဒိယမှာရွေးကောက်ပွဲကျင်းပဖို့နီလာချင်းအတိုက်ခံပါနေတွေအင်အားချိနဲ့အောင်လုပ်တယ်လို့အိန္ဒိယနိုင်ငံရေးပါတီအတိုက်ခံခေါင်းဆောင်တွေကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်
။အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC ရဲ့အထင်ကရချယ်ရီပန်းပွဲတော်ရာသီမှာတော့ဒီနှစ်မှာမကြခင်မှာဖယ်ရှားခံရတော့မယ်ချယ်ရီပင်ငုတ်တို့ကြီးကိုလာရောက်ကြည့်ရှုနှုတ်ဆက်ကြသူတွေများပြားပါတယ်။တက်တန်းကြာရှည်နေပြီဖြစ်တဲ့ချယ်ရီပင်ငုတ်တို့ကြီးကတော့ဒီနှစ်မှာလည်းသူ့အစွမ်းရှိသလောက်ပွင့်နေစေဖြစ်ပါတယ်။ဒီနှစ်ချယ်ရီပန်းပွဲတော်ပြီးတာနဲ့ဒီပင်အိုငုတ်တို့ကြီးနဲ့အတူ Titan Vase ရေကန်ကြီးတစ်ဝိုက်ကနောက်ထပ်ချယ်ရီပင်100ကျော်ကိုလည်းခုတ်ပစ်တော့မှာမို့လဲသူတို့ကိုနောက်ဆုံးမြင်ခွင့်ရဖို့လူတွေအများအပြားလာရောက်ကြည့်ရှုကြပါတယ်။ချယ်ရီပင်တွေအဓိကတန်းစီပြီးတော့စိုက်ထားတဲ့ Jefferson Memorial အစဦးရဲ့ဘေးTitan Basin ရေကန်နဲ့ကံပေါင်တွေယိုယွင်းလာတဲ့အတွက်ပြန်ပြီးတော့ထိမ့်သိမ်းမိုးမှန်လုပ်ငန်းတွေစတင်နိုင်မှုကံပေါင်ရဲ့ပတ်လည်မှာရှိတဲ့ချယ်ရီပင်တွေကိုခုတ်ဖြစ်မှာဖြစ်ပါတယ်။ချယ်ရီပင်140နဲ့တခြားအပင်တွေအပါအဝင်စုစုပေါင်းအပင်300ကိုခုတ်ပြီးတော့မြေဆွေးချပြီးတော့ပြန်လည်ပြုပြင်တာတွေလုပ်ပြီးတာနဲ့အဲ့ဒီနေရာမှာချယ်ရီပင်အသစ်300နီးပါးအစားထိုးပြီးတော့ပြန်စိုက်သွားမှာဖြစ်ပါတယ်ရှင်။ထိတ်တန်းရောက်တဲ့ရင်တွေကိုမဆုမျက်မောနဲ့အတူကျမဆုမောကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညာရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်ကဆေးရုံကိုဒီကနေ့မနက်10:00လောက်ကစစ်ကောင်စီကလေယာဉ်နှစ်စင်းနဲ့လာရောက်ပြီးတော့ဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လက်ဤကျေးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့အရသာပြည်သူတွေစေကုသမှုခံယူနေတဲ့ဆေးရုံကိုဒီကနေ့မနက်ပိုင်း10:00လောက်မှာစစ်ကောင်စီကလေယာဉ်နှစ်စင်းနဲ့လာရောက်ပြီးတော့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့ဆေးရုံဝန်ထမ်းတချို့သေဆုံးပြီးတော့အရက်သားတချို့ပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်ခံရပြီးတဲ့နောက်မှာတော့လူနာနဲ့ဆေးဝန်ထမ်းတွေဘေးလွတ်ရာကိုပြောင်းရွှေ့လိုက်ရပါတယ်။မတ်လဒုတိယပတ်ကနေစတင်ပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့ဖဲခုံပင်လောင်းနယ်စပ်ကစောင်းပြောင်းကျေးရွာတဝိုက်မှာလည်းဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေတာပါ။ဒီအကြောင်းပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးကတင်ပြပေးထားပါတယ်ရှင်
။တိုက်ပွဲဖြစ်ပွားတာမရှိတဲ့မတ်လ22ရက်ဒီကနေ့မနက်ပိုင်းမှာပဲဖဲခုံမြို့နယ်လက်ဤကျေးရွာဆေးရုံကိုပေါင်900ဘုံနဲ့၄ကြိမ်လာရောက်ကျဲချတိုက်ခိုက်ခဲ့လို့ဆေးရုံဝန်ထမ်းအရသာပြည်သူ၃ဦးထိခိုက်ဒဏ်ရာရခဲ့ပြီးဒီထဲက2ဦးပြင်းပြင်းထန်ထန်ဒဏ်ရာရထားတယ်လို့ကင်းဒီလူခွင့်ရေးအဖွဲ့ကဒီကနေ့ပြောပါရယ်လက်ဤကျေးရွာကအရသာပြည်သူတွေစေဝါကုသမှုခံယူနေတဲ့ဆေးရုံကိုဒီမနက်10နာရီလောက်ကစစ်ကောင်စီလေယာဉ်နှစ်စင်းနဲ့လာရောက်ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကင်းဒီအမျိုးသားကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆုက VOA ကိုပြောပါရယ်
ဖက်ခုံမြို့နယ်လက်ဤကျေးရွာမှာရှိတဲ့ဆေးရုံတစ်ခုကိုစစ်ကောင်စီတပ်ကဒီမနက်10နာရီမှာဟိုလေယာဉ်နှစ်စင်းနဲ့လေးကြိမ်လာရောက်ပြီးတော့ဘုံကျဲတိုက်ခိုက်သွားတာဖြစ်ပါတယ်။စစ်သားလေးတို့ဦးပေါ့နော်လူငယ်ပိုင်းပဲဆေးရုံထဲမှာရှိတဲ့လူငယ်တွေဦးထိခိုက်ဒိဆုံးခဲ့ရပါတယ်ပေါ့။လက်ဤဘက်မှာတော့ဘာတိုက်ပွဲမှမရှိဘူးဗျ။လက်ဤနယ်တိုက်ပွဲဖြစ်တဲ့နေရာနဲ့ကမိုင်30လောက်ဝေးပါတယ်ပေါ့နော်။စစ်ကောင်စီဘက်ကဒါပြည်သူလူထုတွေစေကူတမှုခံယူနေတဲ့ဆေးရုံကိုလာပြီးတော့ဘုံကျဲတိုက်ခိုက်တာပဲဖြစ်တယ်ပေါ့နော်
။ဒီဆေးရုံဟာစစ်ရှောင်းတဲ့ဒေသခံတွေကိုစေဝါကုသပေးနေတဲ့ဆေးရုံဖြစ်ပါတယ်။ဆေးရုံတိုက်ခိုက်ခံရပြီးတဲ့နောက်လူနာတွေဆေးရုံဝန်ထမ်းတွေနဲ့ဆေးပစ္စည်းတွေဘေးလွတ်ရာကိုပြောင်းရွှေ့လိုက်ရတယ်လို့ပြောပါတယ်။ဗ ဖျွေးကလက်ခံရရှိထားတဲ့ဓာတ်ပုံတွေအရစေယုံအဆောင်ရဲ့သူ့မိုးတွေအုံနေရတဲ့စေယုံပြတင်းပေါက်တွေလုံးဝပျက်စီးနေတာတွေ့ရတယ်လို့စေယုံရှိမှရက်ထားတဲ့ကားတစ်စီးလည်းပျက်စီးနေတာတွေ့ရပါတယ်တက်ပွဲနဲ့ပတ်သက်တာမရှိပဲအရသာပြည်သူတွေစေဝါကုသမှုခံယူနေတဲ့စေယုံစေကံတွေကိုလေချောင်းအုံပြုပြစ်မှတ်ထားတိုက်ခိုက်နေတာလို့ KNDF ဗဟုပြန်ကြားရေးတာဝန်ရှိသူတာရဲစွာပြောပါတယ
်စေယုံတွင်းမှာတော့စေကတမှုခံယူနေတဲ့လူနာတွေရောဘောနောစေယုံဝန်ထမ်းတွေကလုံးဘောနောကျောင်းရှိတော်ပါကြီးဘောနောဒါဘုံကျတိုက်ခိုက်မှုပြလုပ်အပြီးမှာဘောနောကလုံးရှောင်ပြီးတော့ဘေးလူရာကိုရှောင်ဝင်နိုင်ခဲ့ပါတယ်ဗျ
လေဤကြေးရွာနဲ့နီးတဲ့ဒေသခံတအူကတော့ဒီကနေ့မနေ့အစောပိုင်းကလေးကလက်နက်ကြီးနဲ့လေရင်ပစ်ခတ်တမ်းတွေကြားရပေမဲ့စစ်ဖြစ်တဲ့ဒေသတွေမှာတွာလာရေးမလုံခြုံတာကြောင့်အခြေအနေကိုသွားမကြည့်နိုင်ဘူးလို့ကုလူပြောပါတယ
်မနေ့လက်ကြီးကနဲ့လေရင်ကဘောနောအခုကတော့စိတ်လေးဆိုတာဖြစ်နိုင်ချေတော့များတော့ဘောနောဗာဖြစ်နေဆက်ပိုက်ကြည့်နေတယ်လေအဲ့ဒါကျွန်တော်တို့အဖက်တွေအခုရလူလက်ဆက်တွေမရှိကြတော့ကျွန်တော်တို့စီစရုံပြောင်းနိုင်မှာတော့မယ်အဲ့ဒီဖြစ်ကြောမှာလေတောက်လျှောက်ကြမ်းနေရတာကတော့စီယုံစီကောင်ပြည့်နေပြည့်နိုင်တော့ဘောနောအင်းစီရတာဘလော့ပြည့်တဲ့အဲစီယုံစီကောင်ဘလော့ပြည့်အဲ့ဒါတော့ကျွန်တော်စီစရုံပြီးတော့အဲ့မြာဘဝမှာဖုန်းလိုင်းလည်းမရှိကြတော့ဆက်တွေလို့လည်းမရလေကျွန်တော်သွားလာလို့လည်းမရသတင်းတွေကပတိကျတော့ယူလို့မရဘူးဘောနော
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရဖို့ရှမ်းပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လည်းစပိတ်ထားပါတယ်။အလားတူပြီးခဲ့တဲ့2023ခုနှစ်ဧပြီလ25ရက်ကလည်းစောင်းဖွေးကြီးရွာမှာရှိတဲ့ကိုထူကိုထဆေးပီကန်ကိုစစ်ကောင်စီကလေကြောင်းကနေ3ချိန်ပုံကျဲတိုက်ခိုက်တာကြောင့်ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပါတယ်။ဖဲခုံမှာတိုက်ပွဲဖြစ်တာမရှိပေမဲ့လည်းအနီးအနားဒေသတွေမှာပြီးခဲ့တဲ့မတ်လဒုတိယပတ်ကစပြီးအခုချိန်ထိကင်းနီပူပေါင်းတက်တဲ့စစ်ကောင်စီတက်အကြမှာတိုက်ပွဲပြင်းထန်နေပါတယ်။နှစ်ဖက်ထိတွေ့တိုက်ပွဲအတွင်းစစ်ကောင်စီဘက်က Jet Fighter နဲ့ရဟတ်ယာဉ်အသုံးပြုပြီးပြင်းပြင်းထန်ထန်ခုခံတိုက်ခိုက်နေတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆူကပြောပါတယ်။
ဒီဖက်ကောင်ရဲ့ပင်လောင်မြို့နယ်နဲ့စာဒီဆောင်ပြောင်းနဲ့အနီးတစ်ဝိုက်မှာတော့ဟိုအပြန်အလှန်ပစ်ခတ်မှုတွေကတော့အခုချိန်ထိဖြစ်ပေါ်နေတော့မှာပဲ။ဆောင်ပြောင်းမှာတော့တိုက်ပွဲကနေ့တိုင်းလိုလိုဖြစ်ပါတယ်အပြန်အလှန်ပစ်ခတ်မှုတွေစစ်ကောင်စီဖက်ကဒါလေကြောင်းတိုက်ခိုက်မှုတွေပေါ့နော်ဟိုရဟတ်ရင်နဲ့လည်းဒါပြီးအောင်ပစ်ခတ်တာမျိုးတွေရှိတယ်နော်ပြီးတော့ဒီ Jet Fighter တွေနဲ့လည်းဒါလာရောက်ပစ်ခတ်တိုက်ခိုက်တာမျိုးတွေရှိပါတယ
်ဆောင်ပြောင်းဒေသဘက်ကိုစစ်ကောင်စီတပ်နဲ့ပို့ပြည်သူစစ် PNO ပူးပေါင်းအဖွဲ့ကထိုးစစ်ဆင်နေတာကြောင့်မတ်လဒုတိယဘက်ကစပြီးတိုက်ပွဲပြင်းထန်နေတာလို့ကင်နီမျိုးသားကာကွယ်ရေးတပ် KNDF က VOA ကိုပြောဆိုထားပါတယ်တိုက်ပွဲကြောင့်စောင်းပြောင်းရွာတောင်မဲသိန်းရွာစတဲ့ကြီးရွာအများစုကထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်တွေကိုဆွန့်ခွာပြီးဘေးလွတ်ရာတိမ်းရှောင်နေကြပါရဲ့ရှင်
။ဒါကတော့ဖဲခုံမြို့နယ်ကဆေးရုံကိုစစ်ကောင်စီဘုံကျဲတိုက်ခိုက်တဲ့သတင်းကိုမက်ခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့ကချင်ဘက်ကစစ်ကောင်စီတပ်စခန်းတွေကို KIA ဆက်ပြီးသိမ်းပိုက်နေတဲ့သတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်မိုးမောက်မြို့နယ်မြကြီးနားဗမော်လမ်းတစ်လျှောက်မှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းလေးခုကို KIA ကကြာသပတေးနေ့မနက်ပိုင်းကတပြိုင်ညက်တည်းတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။နွယ်လမ်းအခြေဆိုင်ခမရ438တပ်စခန်းနဲ့အမတ်616ဒုံးတရင်ကိုလည်းညနေပိုင်းမှာသိမ်းယူနိုင်ခဲ့ပါတယ်။ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကနေတိုက်ခိုက်တာမရှိဘဲနဲ့ကင်းထောက်လေးရင်တွေပြန်ဝဲနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစောင်းဝင်းလိုင်းပြောပြပေးပါမယ်။
ဒီလ21ရက်နေ့ကြာသပတေးနေ့မနေ့ပိုင်းကမိုးမောက်မြို့နယ်မြစ်ကြီးနားဗမော်လမ်းတစ်လျှောက်ကမြို့သစ်ကုံလော၊နွယ်လန်းနဲ့နောင်ကွန်တို့မှရှိတဲ့စစ်ကောင်စီတပ်စခန်းတွေကို KIA ပူးပေါင်းတပ်တွေကတပြိုင်တည်းတိုက်ခိုက်ခဲ့တာပါ။ကြာသပတေးနေ့မနေ့ပိုင်းမှာတော့မိုးမောက်မြို့နယ်တွေကတပ်စခန်းတချို့ကိုသိမ်းယူခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။မနေ့ကတော့ဟိုနွယ်လန်းပခါလေးတုံးရှိသိန်းတာ။နော်အဲဒီနွယ်လန်းနဲ့နင်းကရက်ရှိနေတဲ့သူတို့ရဲ့ rocket စခန်းကိုခေါ်တော့ဗောခမရ66အဲ့ဒီစခန်းတင်းတာအဲ့ဒါနှစ်ခုဖြစ်ပါတယ်မနေ့ကတင်းတာတော့အေးမုံမောက်ညမနေမုံမောက်ပဲ9နိုင်6နိုင်ချင်းလောက်မှာပဲဖြစ်ပါတယ်တနေ့ကုန်းတက်ပွဲဖြစ်ပြီးမှညနေပိုင်းမှာတင်းလို့ရတာ
နွယ်လန်းအခြေဆိုင်ခမရ438ဟာကျန်ရီဌာနချုပ်လိုင်စာအနည်းရှိစစ်ကောင်စီတပ်စခန်းတွေကိုရိတ်ခါနဲ့လက်နဲ့ခဲယံပို့ဆောင်ပေးနေတဲ့အရေးပါတဲ့တပ်စခန်းဖြစ်သလိုအမ616ဒုံးတက်ရင်ကလည်းမြစ်ကြီးနားဗမော်လန်းကိုထိမ့်ချုပ်ရေးအတွက်အရေးပါတဲ့တပ်စခန်းတွေဖြစ်ပါတယ်ဒီစခန်းတွေကို KIA ကတိုက်ခိုက်ချိန်မှာစစ်ကောင်စီဘက်ကလေကြောင်းကပြန်လည်တိုက်ခိုက်တာတွေရှိခဲ့ပါတယ်ဒီကနေ့တိုက်ပွဲဆက်လက်ဖြစ်ပွားတာရှိမရှိကိုတော့ဗိုလ်မှူးကြီးနော်ဘူကဒုက္ခီးလွန်နေတဲ့အတွက်အဆက်အသွယ်မရကြောင်းပြောပါတယ်
လုံးလုံးစေကျွန်တော်ဘာမှတရင်မရဘူးကျွန်တော်လည်းဟို live ရှိတဲ့ဘက်ကိုသွားနေတာအခုမှပြန်ဝင်လို့ကျွန်တော်နေနဲ့ပြန်နေလာရမှာ
Momok data kan tu ugaro di kene ma tai puai pih puai atan macaya jangne data rin cie nego kulo pih pih bare.
Ini ada bunyi ada mesti tu anak tanah macaya di mana orang kama lima cina lo macaya tanah kua lima dia. Nampun ye kua ni tung tung yang nak cek tung sih kong ya. Ada tak jin tung kujang kira cek tung sih kong kong lo ni kira tung yang nak cek.
မြို့တိမှာစစ်ကောင်စီရဲ့ခမရ31စေကုံလောမှာခမရ36နဲ့နောင်ကုံမှာအမ9ခုနဲ့အမြောက်တိုင်ရင်တို့တရှိနေတာဖြစ်ပါတယ်မနေ့ကြာတာပရိနေ့မနေ့ပိုင်းမှာတော့ကရင်ရီဌာနချုပ်လိုင်ဇာအနီးရှိနာဖော့စခန်းနဲ့အဲ့ဒီစခန်းအနီးကကာကင်းစခန်းတချို့ကိုလည်းကရင်ရီကတင်ယူခဲ့ပါတယ်နာဖော့စခန်းကိုတော့ ဒီလ6ခုနှစ်ရည်နေ့ကစတင်တိုက်ခိုက်ပြီးငားရဲ့အကြာမှာတင်ယူခဲ့တာဖြစ်ပါတယ်နာဖော့စခန်းဟာ1989ခုနှစ်မှာကရင်အေကလက်လွတ်ခဲ့တဲ့သူတို့ရဲ့ဌာနချုပ်နေရာဟောင်းဖြစ်ပါတယ်ကရင်အေနဲ့ပူးပေါင်းတပ်တွေဟာဒီလ9ရည်နေ့ကစတင်ပြီးဌာနချုပ်လိုင်ဇာအနီးနဲ့မြစ်ကြီးနားဗမော်လမ်းတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာမှာဌာနချုပ်လိုင်ဇာအနီး ီဖြစ်ပါတယ်ခင်ဗျာ
ဒါကတော့စစ်ကောင်စီရဲ့စခန်းတွေကိုကချင်တပ်ကသိမ်းပိုက်နေတဲ့အခြေအနေကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းဘက်ကိုထွက်ပြေးသွားတဲ့စစ်ကောင်စီစစ်သားတွေကိုမြန်မာပြည်ဘက်ကိုပြန်ပို့လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KLLA နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားပြီးတဲ့နောက်မှာတော့မတ်လ19ရက်နေ့ကထိုင်းနိုင်ငံအုံဖန်မြို့နယ်ပန်ခလန်ကျေးရွာဘက်ကိုထွက်ပြေးသွားကြတဲ့စစ်ကောင်စီတပ်သား48ဦးကိုထိုင်းအာဏာပိုင်တွေကမနေ့တုန်းကမြန်မာပြည်ဘက်ကိုပြန်ပြီးပို့ပေးလိုက်ပါတယ်ဒီကြောင့်ထိုင်းနိုင်ငံအခြေစိုက် VOA သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLAP ရဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မေတရော့ခီစစ်ကောင်စီတပ်စခန်းနဲ့ကာကင်းစခန်းတွေကစစ်ကောင်စီတပ်သား48ဦးဟာထိုင်းနိုင်ငံအုံဖန်မြို့နယ်ထဲကိုထွက်ပြေးလာခဲ့ကြပါတယ်။အုံဖန်မြို့ပိုင်ခလန်ကျေးရွာကိုပြီးခဲ့တဲ့မတ်လ19ရက်နေ့ကထွက်ပြေးခဲ့ကြတဲ့စစ်ကောင်စီတပ်သား48ဦးကိုတော့ထိုင်းမြန်မာနယ်ကြားကော်မတီ TPC ကပြန်ပို့ပေးခဲ့ကြောင်းစစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးကပြောပြပါတယ
်။မတ်လ19ရက်နေ့ကဒီထိုင်းတပ်ကဝင်လာတဲ့ဒီစက္ကသစစ်သားတွေမနေ့ကထိုင်းနဲ့ချက်တော့တက္ကသိုလ်နဲ့ဒီမှာဒီတက္ကသိုလ်ပြန်ပို့လိုက်တယ်။22ရက်နေ့ကတော့ဒီစစ်သား82ရက်နဲ့သူထိုင်းဘက်ခြားဝင်လာတာတွေ့တယ်။ဝင်လာတဲ့အခါမှာထိုင်းနေကြတော့တက္ကသိုလ်ဒီနဲ့လေးပြင်လာပြီးတော့သူတို့တော့ဟိုခေါ်ဆောင်ဖမ်းဆီးသွားတာလို့သိရတယ်။သူတို့တော့ပြန်ချင်းပြန်ပို့မယ်ဆိုတာကျွန်တော်တို့မသိရသေးဘူး။တတိယမှာထွက်လာတော့ဟိုကတက္ကသိုလ်ပြန်ပြောအဲ့ဒါမဲ့လည်းကျွန်တော်သိရတယ်။
ကရင်မျိုးသားစီယုံ KNU တပ်မ6ထိန်းချုပ်နယ်မြေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီရဲ့တပ်စခန်းတွေကိုပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်သလိုဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့တဲ့အတွက်စစ်တပ်ရဲ့အခြေစိုက်စခန်းတွေလက်လွတ်ဆုံးရှုံးခဲ့ရပါတယ်။ဒီနောက်တချို့တပ်စခန်းဖြစ်တဲ့တိုက်တုံတပ်စခန်းမှာတော့ဗျူဟာမှုအပါဝင်တပ်သား60ကျော်ဟာလက်နက်ချအလံဖြူထောင်ပြီးအညံ့ခံခဲ့သလိုတချို့တပ်စခန်းကစစ်သားတွေကတော့ထိုင်းနိုင်ငံအုံဖန်မြို့ပိုင်ကလန်ကျေးရွာတဲ့ကိုမတ်လ19ရက်နေ့ကတကြိမ်မတ်လ22ရက်နေ့ကတကြိမ်ဖျက်ပြေးခဲ့ပါတယ်ပထမတကြိမ်က48ယောက်ဖြစ်ပြီးဒုတိယတကြိမ်က82ယောက်ဖြစ်ပါတယ်အခုပြန်ပို့တဲ့စစ်သားတွေကတော့မတ်လ19ရက်နေ့ကထွက်ပြေးလာတဲ့စစ်သားတွေဖြစ်ပါတယ်အခုပြန်ပို့တဲ့စစ်သားတွေဟာမေတရော့ခိတပ်စခန်းကတပ်သားတွေဖြစ်ပါတယ်ဒီစခန်းကိုတော့ပူးပေါင်းတပ်ဖွဲ့တွေက2023ခုနှစ်နှစ်ကုန်ပိုင်းမှာတခါသိမ်းပိုက်ခဲ့ပြီးနောက်ပိုင်းမှာစစ်ကောင်စီဘက်ကပြန်လည်နေရာယူထားတဲ့တပ်စခန်းလေးဖြစ်ပါတယ်ရှင်
ဒါကတော့ထိုင်းဘက်ကိုထွက်ပြေးတဲ့စစ်ကောင်စီတပ်သားတွေကိုမြန်မာဘက်ကိုပြန်ပြီးပို့လိုက်တဲ့တဲ့ရင်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရန်ကုန်နဲ့နယ်မြို့တွေမှာဓာတ်ဆီဈေးတွေတက်နေတဲ့သတင်းကိုတင်ပြပေးကြပါရစေ။တပတ်အတွင်းတဖြည်းဖြည်းတက်လာနေတဲ့ဆက်သုံးဆီ Octane 95ရဲ့စိုင်ဈေးနှုန်းကတော့အခုတောက်ကြနေမှာတလီတာကို2900ကျပ်ဖြစ်လာကြောင်းနဲ့အခုရန်ကုန်မှာ Octane ဆီတွေကိုလိုသလောက်ဝယ်ယူလို့မရဘဲနဲ့အချိန်ကြာကြာတန်းစီနေရတဲ့အခြေအနေရန်ကုန်နဲ့မန္တလေးကခရီးသည်ပို့ဆောင်ရေးလုပ်ငန်းတွေကပျော်ပါတယ်။ဒီအကြောင်းပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါမယ်။
မတ်လ15ရက်နေ့ကစပြီးတော့တရက်ကို90လောက်တက်လာတဲ့ဓာတ်ဆီဈေးနှုန်းဟာမတ်လ22ရက်နေ့မှာတလီတာကို7000နီးပါးရောက်လာပါတယ်။ ီပြက်လက်တာမျိုးမဟုတ်ပဲလုပ်ငန်းရှင်တွေကအရင်လိုပဲဈေးကစားတယ်လို့ယူဆကြောင်းအငားရဲ့တက္ကစီလုပ်ငန်းရှင်တို့က VOE ကိုပြောပါတယ
်ဒီလိုဘက်ကဒီလိုဘက်ကစီရတော့ရှိတာပေါ့သူကချမလို့ချောက်ပြီသူကအစီအစဉ်ပြက်ကြတယ်သူကရှိန်နေတော့ဒီက60လောက်ဆက်70လောက်ဆက်တယ်ပေါ့တော့သူကရှိန်ရောင်းကြတာလीအဲဆိုဆိုင်ရလက်ကျန်စီကိုစီရတဲ့နေမိအောင်ဒီဆက်တော့လာပေါ့ဒီရောမတန်းစီနေတူရတာစီ3900 2900အဲ့လို
ရန်ကုန်မှာစီလိုက်ဝယ်လို့မရတာ၄ရက်လောက်ရှိပြီလို့တချို့ကပြောပါတယ်အရေးပေါ်အသုံးလိုတဲ့လူနာတင်ရင်လေလုပ်ငန်းအတွက်အသုံးလိုတဲ့သူတွေလည်းဒီရက်ပိုင်းထဲမှာဒုက္ခရောက်ရကြောင်းရန်ကုန်ကလူမှုကွန်ရက်အဖွဲ့တစ်ခုက VOE ကိုပြောပါတယ
်ဒါတမျိုးလုံးနီးနီးပဲကျွန်တော်တို့ကဒီမှာတော့ဒီမှာအနုမတ်နေမှာစီတဲ့အတိုင်းပတ်တယ်အနည်းဆိုဘောက်ကကျွန်တော်တို့အကဲကဒီဘောက်ကကြီးစီတဲ့အတိုင်းမှာ5000ဝယ်တဲ့လေအဲ့တဲ့ငါယူ9000ဝယ်တဲ့လူကလုံးဝလုံးလို့မရဘူး။အကွာတော့မီးချင်းကူကြီးကကားရည်လို့လေ
။ရခိုင်စကိုင်းကချင်စားတဲ့ဒေသတွေမှာစီဝယ်ယူဖို့ခက်ခဲနေတာပါ။နေပတ်တွေမှာတော့ပြင်ပဆိုင်တွေမှာပဲစီကိုဝယ်ထည့်နေရပြီးတလီတာကိုကျပ်4000လောက်ဖြစ်နေကြောင်းပသိမ်မျိုးကအငားရင်မောင်းတဦးကပြောပါရစေ
။ဒီမှာဟိုလာရေးအဲ့ကားလာရေးအစီကျက်နေတာကျွန်တော်ဒီအစားငားရတာရတာ။စာကြီးကမနေ့3000လောက်ပဲ။ဒီမှာရောင်းလာတော့4000လောက်။36ခုပေါ်မှန်ရကျွန်တော်ဒီဘက်ကကျွန်တော်အပြင်မှာရောက်ဝင်လာကြဈေးရရှိရက
ြ73စီကြီးကြေးကော်မတီကတော့ဒီနေ့ရန်ကုန်ဓာတ်ဆီဈေးနှုန်းကို1လီတာကို2900ကျပ်သတ်မှတ်ထားပြီးတော့ရှမ်းပြည်နယ်ကျိုင်းတုံမြို့ရဲ့ဈေးနှုန်းကိုတော့ကျပ်3250အမြင့်ဆုံးသတ်မှတ်ထားပါတယ်ပြည်တွင်းမှာရွှေဈေးနဲ့အမေရိကန်ဒေါ်လာဈေးလည်းတရိပ်ရိပ်တက်လာပါတယ်ရန်ကုန်ရွှေလုံငန်းရှင်အသင်းမှာအကယ်ဒမီအခောက်ရွှေတစ်ကျပ်သားကို38,904,300ကျပ်လို့ဒီနေ့သတ်မှတ်ထားပေမဲ့ပြင်ပမှာတော့ရွှေတစ်ကျပ်သားကိုကျပ်43သိန်းဝန်းကျင်ရှိနေပါတယ်အမေရိကန်ဒေါ်လာကတော့ဒေါ်လာကိုကျပ်3,900ဝန်းကျင်မှာအယောင်းဝယ်လုပ်နေကြတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ရန်ကုန်နဲ့နေမျိုးတွေကဓာတ်ဆီဈေးတက်နေတဲ့သတင်းကိုရန်တိုင်းပြောပြပေးခဲ့တာပါဆက်ပြီးတော့မင်းတပ်ဘက်ကရာသီဥတုအခြေအနေကိုတင်ပြပေးကြပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာအချိန်အခါမဟုတ်ဘဲနဲ့မိုးတီထန်စွာရွာသွန်းပြီးလေပြင်းတိုက်ခိုက်တာကြောင့်နေအိမ်တွေအများအပြားပျက်စီးခဲ့တယ်လို့လူထိခိုက်မှုလည်းရှိခဲ့ပါတယ်။လာမယ့်ရက်တွေထဲမှာလည်းမိုးရွာသွန်းနိုင်ခြေရှိနေသေးတယ်လို့မိုးစလကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါမယ်
။ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာမတ်လ21ရက်မနေ့မနက်ပိုင်းကမိုးရွာသွန်းပြီးညနေပိုင်းကစလို့လေပြင်းတိုက်ခဲ့တာပါ။လေပြင်းတိုက်ခိုက်တဲ့အချိန်ကြောင့်လူနေအိမ်တွေဆိုးဆိုးရွားရွားပျက်စီးခဲ့ရပြီးလူထိခိုက်တာတွေလည်းရှိခဲ့ပါတယ်။ဒီအချိန်လေးနဲ့ပတ်သက်လို့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။အင်ကွန်မိုရီလန်နဲ့တချို့ဆိုရင်သွမိုရီလန်နာထဲမှာပဲနဲ့ထုတ်တန်းနေပါ။တခါတည်းပါသွားတာပေါ့နော်။တချို့ဟိုဆိုရင်လည်းအင်အုပ်နယ်နေပါတချို့ပြိုသွားတဲ့နေရာတွေရှိတယ်။အင်ကွန်မိုရီပါသွားတယ်၊တစ်ပင်နေကုန်လဲတယ်။စသဖြင့်ပေါ့နော်။တော်တော်ပြင်းပြင်းထန်ထန်ပဲ။လန်နေပိတ်တယ်ပေါ့နော်အဲ့လိုမျိုးတွေဖြစ်တယ်အနေခေါင်ခေါင်မှာအဲ့လိုကြီးရုတ်တရက်မိုးတအားရွာမှာလေမိုးတိုင်းတက်တယ်ဆိုတော့ရှားနေရှားတာပေါ့အဲ့လိုမျိုးတော့ဖြစ်တယ်အဲကျွန်တော်တိုက်နေတဲ့1 2 3 4မှာရှိတဲ့ရွာတော်တော်များများတော့ပျက်စီးကြတယ်အဲ့လိုမျိုးနေကြီးရွာပေါင်းနေဆုံး40 50တော့ရှိမယ်ခင်ဗျအိမ်ခြေပေါင်းရာနဲ့ချီတယ်ဆိုတော့လေအိမ်တိမ်ကိုပျက်စီးတာအကြီးကျယ်ပျက်စီးတယ်ဆိုတော့လေလူထိခိုက်ဒဏ်ရာရတော့ရှိတယ်သမိုးရှားတာညာအဲ့လိုမျိုးတချို့နေနေကြတော့ညာချင်းမင်းကြီးအိမ်နေပြိုလာတော့ကြီးရထွားရပုံးကရလူတွေရှိတော့လေအဲ့လိုမျိုးထိခိုက်တရံရတဲ့လူတော့ရှိတယ်ခင်ဗျအသေးဆုံးတယ်လို့တော့မကြားမိဘူးခင်ဗ
ျလူထိခိုက်ပြီးနေအိမ်တွေပြိုကျပျက်စီးတာကြောင့်ဒေသခံတွေမှာနေထိုင်ရေးအခက်အခဲနဲ့ရင်ဆိုင်နေရပြီးပျက်စီးသွားတဲ့နေအိမ်တွေပြန်လည်ပြုပြင်ဖို့သွန်မိုးတွေလိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ်ဒါအပြင်အခုလိုအချိန်အခါမှမိုးရွာသွန်းတာကြောင့်စကိုင်းတိုင်းတွေကတောတောင်တွေထဲမှာစစ်ဘေးရှောင်နေရတဲ့ဒေသခံတွေမှာလည်းနေထိုင်စားသောက်ရေးအခက်အခဲတွေရှိနေပါတယ်။အခုလိုအချိန်အခါမဟုတ်မိုးရွာသွန်းပြီးလေပြင်းတိုက်တာဟာအနောက်လေနဲ့အတူပါလာတဲ့မိုးတိမ်တိုက်တွေအပြင်ကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်မှာရှိတဲ့မိုးတိမ်တောင်တွေကြောင့်ဖြစ်တယ်လို့မိုးစလဌာနကပြောပါတယ်။မြန်မာနိုင်ငံနေရာအနှံ့မှာမိုးရွာနေတာဖြစ်ပြီးတော့ရပိုင်းအတွင်းမိုးရွာသွန်းတာလျော့နေသွားမယ်လို့မိုးစလဌာနကတာဝန်ရှိသူကအခုလိုပြောပါတယ်။
မိုးရွာတော့ဆယ်ရက်နဲ့ရောင်းနေဒီမှာရောင်းတော့တော့ဘိုးရင်းတွေရောအများကြီးရောင်းတာနဲ့ဒီမိုးနဲ့တော့အများကြီးတော့ဒီကညနေရောပြတ်သွားနိုင်တယ်ဆက်လို့ပြော
မတ်လ22ရက်ဒီကနေ့မိုးစလရဲ့ထုတ်ပြန်ချက်မှာတော့လာမယ့်ရက်တွေအတွင်းချင်းပြည်နယ်နဲ့ကယားပြည်နယ်မှာနေရာကျဲကျဲနဲ့စကိုင်းတိုင်းအထက်ပိုင်းနဲ့ရှမ်းပြည်နယ်တွေမှာနေရာစိတ်စိတ်ကျန်တဲ့တိုင်းဒေသကြီးတွေမှာမိုးထစ်ချုံရွာနိုင်ပြီးရွာရဲ့ရာနှုန်းပြည့်ရှိတယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုငင်းရမရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးသတင်းတွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
VOA အစီအစဉ်တွေကို radio ရုပ်မြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း youtube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် view မြန်မာပိုင်းရဲ့တောက်ကြညပိုင်းဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးမှာပါတူတာဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှာတော့ဘန်နာရေးနဲ့စီမံအုပ်ချုပ်မှုတွေမှာကြားမှဒန်းတူညီဖို့အမျိုးသမီးတွေတိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်မြန်မာနိုင်ငံမှာ Federal Democracy စနစ်အုပ်ချုပ်ရေးထွန်းကားလာနိုင်မှုအတွက်ကြိုးပမ်းပြင်ဆင်နေကြတဲ့အခုလိုအချိန်မှာကြားမှဒန်းတူရေးကိုထည့်သွင်းစဉ်းစားတဲ့စီမံအုပ်ချုပ်မှုတွေဖြစ်အောင်လို့အခုကတည်းကလက်တွေအကောင့်ထဲပေါ်ကျင့်သုံးတာတွေလှုပ်ဆောင်သွားရမှာဖြစ်တယ်လို့မြန်မာအမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးအဖွဲ့ကဥဆောင်ကော်မတီဝင်ဒေါ်ဇက်နယ်ရောကပြောပါတယ်နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာသတင်းနှစ်ပတ်တာကျင်းပခဲ့တဲ့အမျိုးသမီးများအခြေပြကော်မရှင် CSW ရဲ့68ကြိမ်မြောက်ဆွေးနွေးပွဲကိုမြန်မာနိုင်ငံကအမျိုးသမီးအဖွဲ့တချို့တက်ရောက်ခဲ့တာပါဘလို့အကြောင်းအရာတွေကိုအဓိကထားဆွေးနွေးခဲ့ပါသလဲဆိုတာကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဒေါ်ဇက်နော်ရယ်ကိုမက်ခင်ဖြူသွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်
အခုဒီအမေရိကန်ပြောင်းစုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာဒါအခုဆိုလို့ရှိရင်အမျိုးသမီးများအခြေပြကော်မရှင် CSW ရဲ့68ကြိမ်မြောက်ဆွေးနွေးပွဲကြီးကျင်းပနေတာမှာဒါဆီယမ်မဇန်နန်ရောအပါအဝင်ပေါ့နော်မြန်မာနိုင်ငံကလူခွေအမျိုးသမီးအဖွဲ့တွေကတက်ကြွလှူရှားသူတွေလည်းတက်ရောက်နေရဆိုတာကိုသိရပါတယ်ဒီမတ်လ21နဲ့22မှာဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံအတွင်းကအမျိုးသမီးတွေကြုံတွေ့ရတဲ့ဒီအခြေအနေတွေနော်ဒါတွေစတူဒီယိုတွေကျင်းပတော့တည်ထားသူတို့အရင်ကလည်းဒီလိုပဲ CSW စတူဒီယိုတွေမှာမြန်မာမျိုးသမီးပါဝင်ဆွေးနွေးကြကြပူပါတယ်ဆိုတော့ဒီအကြောင်းအရာတွေကတစ်နှစ်တစ်နှစ်တည်းလည်းမတူဘူးဆိုတော့ဒီနှစ်မှာဆရာမတို့အနေနဲ့ဘယ်လိုအကြောင်းအရာတွေကိုအဓိကချပြီးတော့ဆွေးနွေးတင်ပြကြရဲဆိုတော့ကိုအရင်ဆုံးအကြမ်းမြေပေါ့အချင်းချုပ်ပေါ့နော်ပြောပြပေးပါရှင
့်ဟုတ်ကဲ့ဒီနှစ်ကတော့ဒီ68ကြိမ်မြောက်CSW ရဲ့ဟိုပေါ့အဓိကအချက်နဲ့လဲအထိတ်ဆက်မိတဲ့ခေါင်းစဉ်ပါပဲအဲ့ဒါကတော့မြန်မာနိုင်ငံမှာရဲ့ဆင်းရဲမျိုးမွေတည်မှုကိုဖယ်ရှားရေးရဲ့နောက်တစ်ခုကတော့မြန်မာနိုင်ငံရဲ့ဒီအုပ်ချုပ်စီမံမှုမှာပေါ့နော်အုပ်ချုပ်စီမံမှုမှာပို့ပြီးတော့အဲတောင်းခံမှုတွေနဲ့ပို့ပြီးတော့မှအဲကောင်းမွန်တဲ့ပုံစံတွေဖြစ်လာနိုင်ဖို့အတွက်ကဒီအဆွေဆင်းရဲမွေးတည်မှုကိုဖယ်ရှားရေးဟိုအာရုံစိုက်မယ်နောက်တစ်ခုကတော့ gender တန်းတူရေးကိုပို့ပြီးတော့မှဆောင်းပေးတဲ့budget တွေရေးဆွဲရေးပေါ့နော်ဒီနှစ်ခုနဲ့ဒီနှစ်ခုကိုလှုပ်ချင်အဖြစ်ဒီစီအုပ်ချုပ်စီမံရေးပိုင်းမှာလည်းပို့ပြီးတော့ကောင်းမွန်တဲ့ကိစ္စတွေဖြစ်လာနိုင်မယ်မြန်မာနိုင်ငံရဲ့အဓိကပေါ့နော်ဒီ formal ပေါ့ဒီအုပ်ချုပ်ရေးပိုင်းမှာဒီကိစ္စတွေကိုဘယ်လိုတွေလှုပ်ဆောင်ကြမလဲပေါ့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာအုပ်ချုပ်စီမံရေးဆိုရင်ဝန်ကြီးဌာနတွေလည်းပါတယ်ပေါ့နော်။ဂျာနယ်ကိစ္စရာဒီအားလုံးမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးကိစ္စတွေအားလုံးမှာနိုင်ငံတကာကလည်းဘယ်လိုပုံစံမျိုးနဲ့ဒီဟိုပေါ့ဂျန်ဒါကိုထက်သွင်းစဉ်းစားတဲ့ဘတ်ဂျက်ရေးဆွဲမှုတွေဖြစ်လာအောင်ဘယ်လိုပံ့ပိုးကြမလဲဆိုတဲ့အဲခေါင်းစဉ်အကြောင်းအရာတွေပဲဖြစ်ပါတယ်လို့
ဘတ်ဂျက်ရေးဆွဲတဲ့နေရာမှာဒီဘဏ္ဍာငွေအသုံးစရေးဆွဲတဲ့နေရာမှာပဲဖြစ်ဖြစ်စီမံအုပ်ချုပ်မှုတွေမှာပဲဖြစ်ဖြစ်အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဒီဂျန်ဒါနဲ့ပတ်သက်ပြီးတော့ဟိုထည့်သွင်းစဉ်းစားဖို့အရေးကြီးရယ်ဆိုတဲ့ဟာတွေအဓိကဆင်းနေပဲလို့လားတယ်ပါတယ်ဆိုတော့ဒီအကြောင်းအရာကိုဆရာမတို့ဒီနှစ်မှာဘာကြောင့်ရွေးချယ်ပြတ်တာပါလဲဒါကအခုချိန်မှာဆွေးနွေးဖို့အတွက်ဘယ်လောက်အရေးကြီးနေပါလဲရှင
်ဟုတ်ကဲ့ဒီကိစ္စကဟိုမြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုရင်ဒီလူဦးရေရဲ့52ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်တယ်ပေါ့နော်အခုချိန်ကာလမှာဆိုရင်တကယ့်ကိုကူညီထောက်ပံ့မှုတွေလိုအပ်နေတဲ့လူဦးရေက 4.5 သန်းရှိပါတယ်အဲ့တော့အဲ့ဒီထဲမှာ52ရာခိုင်နှုန်းကအမျိုးသမီးတွေပေါ့နော်အဲ့တော့ အဲ့လိုဒီအမျိုးသမီးနဲ့အမျိုးသမီးငယ်တွေကဒီစီးပွားရေးနဲ့ပတ်သက်တဲ့ဒီခက်ခဲတွေခက်ခဲမှုတွေနောက်တစ်ခုကကြတော့ဒီဟာတွေကိုရင်ဆိုင်ကြော်လွှားနိုင်ဖို့အတွက်အင်မတန်မှကိုစက်တဲနေတဲ့အချိန်ကာလလည်းဖြစ်ပါတယ်ပေါ့နော်ဒါလည်းအကြောင်းရင်းတစ်ခုဖြစ်တယ်အဲ့တော့အဲ့ဒါကြောင့်မို့လို့ဒီလိုအချိန်တွေမျိုးမှာဈာမဒန်တူရေရှူတော့ကနေပြီးတော့ဘယ်လိုပဲပုံစံနဲ့ဒီခက်ခဲမှုတွေပေါ်မှာကြော်လွှားနိုင်ဖို့အတွက်ထောက်ပံ့နေပြုလို့ရမလဲဒါတွေကိုဘယ်လိုကြော်လွှားလို့ရမလဲဆိုတာတွေလည်းကျမတို့စဉ်းစားရမယ့်အချိန်ဖြစ်တယ်ပေါ့နော်ဒါဆင်းရဲမှုမွဲတေမှုရှူတောင်းကလည်းနောက်တစ်ခုကတော့အလုတ်အကင်ခွင်လန်းနေအမျိုးသမီးတွေအတွက်အလုတ်အကင်ခွင်လန်းနေရအင်မတန်မှရှားပါးလာတဲ့အချိန်ဖြစ်တယ်အဲ့တော့အမျိုးသမီးတွေရဲ့အခွင့်လန်းအလုတ်အကင်ခွင်လန်းရှားပါးတဲ့အချိန်မှာဒါအမျိုးသမီးတွေအတွက်ပို့ပြီးတော့ကျမရေးပိုင်းဆိုင်ရာမှာဒီ risk ပေါ့နော်တကယ်ကိုခက်ခဲဟိုချင်းချောင်းမှုတွေရှိနိုင်တဲ့အလုပ်တွေကိုလုပ်သွားနိုင်ဖို့အတွက်လည်းတွန်းအားပို့ပေးမှုတွေလည်းကျမတို့ရှိလာနိုင်တယ်အဲ့ဒါတွေလည်းကျမတို့စဉ်းစားမိတဲ့ဒီအခြေတည်ရတဲ့အကြောင်းရင်းတွေလည်းဖြစ်တယ်နောက်အကြီးမားဆုံးတစ်ခုကတော့ကျမတို့ပြောတဲ့ဒီ pro democracy ဒီ emerging ပေါ့နော်အခုစပြီးတော့ပေါ်ပေါက်လာတဲ့ pro democratic governance ပေါ့ကျမတို့ဒီတရားပြည်နယ်မှာတော့လကောင်ချင်းမှာကရန်နီပေါ့နော်ကျမတို့ပြောမှဆိုကရန်နီမှာတော့လကောင်ချင်းပြည်နယ်မှာတော့လကောင်ဂျာနဲ့ဒီပြည်နယ်နဲ့တိုင်းဒေသကြီးတွေမှာ Federal Unit Governance Structure တွေကိုအုပ်ချုပ်နဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဖော်ထုတ်နေတဲ့ကာလလည်းဖြစ်တယ်ပေါ့နော်ဒါတွေကအစ်စ်ပေါ်လာတဲ့ဒီဟိုအုပ်ချုပ်စီမံမှုပေါ့အစုအဖွဲ့တွေပေါ့နော်အဲ့လိုလုံးဖြစ်လာတဲ့အချိန်မှာလည်းတပြိုင်နက်တည်းမှာဒီကိစ္စတွေကိုသူတို့ရဲ့လှုပ်ဆောင်တဲ့နေရာမှာဒီဖွဲ့စည်းပုံနေမှာဒီကိစ္စတွေကိုထက်သွင်းစဉ်းစားပြီးတော့မှလှုပ်ဆောင်ရေးဆွဲသွားနိုင်ဖို့အချိန်ထဲမှာလည်းတပြိုင်နက်တည်းပဲလဲဟိုလက်တွေ့မှာလုပ်နိုင်ဖို့ပေါ့လေအဲ့တော့ဒီကိစ္စလည်းကျမတို့ဒီဟိုအကြောင်းရင်းတွေထဲမှာပါပါတယ်
ကြမ်းမှဒန်းတူရေးကိုအခြေခံစဉ်းစားတဲ့ agenda ကိုအခြေခံပြီးတော့စဉ်းစားတဲ့မျိုးတွေအားနေတဲ့အတွက်ကြောင့်မလို့အခုညီရရှိမှုကမျိုးသမီးတွေအတွက်ရာခိုင်နှုန်းအများကြီးနည်းနေရဆိုတာမျိုးကိုထောက်ပြထားတာကိုတွေ့ပါတယ်ဆိုတော့ဒါကအမျိုးသမီးတွေရဲ့နိုင်ငံရေးစီးပွားရေးပါဝင်မှုအခွင့်အလမ်းတွေကိုရောဘလို့အကန့်အသတ်ဟန်တာဖြစ်စေပါသလဲရှင
်ဟုတ်ကဲ့အဲ့တော့ကျမတို့ကအမျိုးသမီးတွေကိုပံ့ပိုးတာပေါ့နော်အမျိုးသမီးတွေကိုအထူးပြုပြီးတော့ပံ့ပိုးတာပေါ့နော်ထူးလက်ရှိချင်းတွေကနည်းတဲ့အခါမှာ तू ကအမျိုးသမီးတွေပံ့ပိုးတာနည်းတာကလူအဖွဲ့အစည်းတစ်ခုလုံးကိုတိုက်ရောက်မှုရှိစေတယ်အဲ့တော့အစာရေစာချပါပြီဆိုရင်မိခင်တွေကတမလို့ရှင်လဲအိမ်မှာအမကြီးတွေပေါ့နော်အတော်တွေဘယ်သူပဲဖြစ်ဖြစ်အမျိုးသမီးတွေကသူတို့ကအိမ်သူအိမ်သားတွေသားသမီးတွေကိုပဲပို့ပြီးတော့မှကျွေးတယ်သူတို့ဝမပေါ့နော်အဲမိခင်တွေကစားတယ်အဲ့တော့အငတ်ခံကြတယ်ပေါ့နော်နောက်ပြီးတော့ဖြစ်တယ်လို့စားတာပေါ့နော်ပိုက်ပြေယုံပေါ့အထမင်းနဲ့ငပိထောင်းလေးတစ်ဖွဲ့ငပိမရအောင်စားနေနေစားမလားကျွန်တော်တို့ကြားပေါ်တယ်နော်အမျိုးအိုးလူစားတယ်အိုးမှာဟင်းနေကြံတာလေးတွေစားတယ်အဲ့တော့ကျန်းမာရေးချုပ်တဲ့မှုကမိခင်တွေမှာပုံပြတော့မှတွေ့ရတယ်အဲ့ဒီမိခင်တွေကအိမ်ထောင်တာဝန်ပေါ့နော်အိမ်မှာရှိတဲ့မိသားစုအားလုံးရဲ့အသေးစိတ်လုပ်ငန်းတွေကိုလည်းသူတို့လုပ်ရတယ်သူတို့ကမကြမ်းမာဘူးဆိုရင်အဲ့ဒီအိမ်ထောင်ကဟိုအိမ်ထောင်တာဝန်ကထားဆောင်မှုမှာသူအားနေသွားပြီအဲ့ခါမှာဒီသားသမီးတွေရဲ့ဒီပညာရေးအဆဆအရာရာမှာပေါ့နော်ဒါဆိုးရုံလာတယ်သူမလုပ်နိုင်တော့ပေါ့နော်အဲ့တော့အမျိုးသမီးတွေကိုနောက်တစ်ချက်ကကြတော့ပညာသင်ယူမှုနဲ့စီးပွားရေးအခွင့်အလုပ်အကိုင်အခွင့်အလမ်းတွေကိုပေးလိုက်ခြင်းကအဲ့ဒီမိသားစုကိုရောလူအဖွဲ့အစည်းတစ်ခုလုံးကိုရောပံ့ပိုးလိုက်တာနဲ့အတူတူပဲဖြစ်ပါတယ်ဆိုတော့သူတို့ဟာပွားများစေတဲ့သူတွေဖြစ်တယ်ပေါ့နော်မျိုးသမီးတွေရဲ့သဘောတဘာဝကပွားများစေတဲ့သူတွေဖြစ်တယ်နောက်တစ်ခုကတော့ဒီနိုင်ငံရေးမှာဒီပါဝင်နိုင်စွမ်းရှိတဲ့သူတချို့လည်းပါဝင်ဖို့ဆန္ဒရှိတယ်ဒါပေမဲ့အရေးချင်းတော့တိတ်မပြေဘူးဒါပေမဲ့အဲ့လိုလူတွေကိုလည်းနေရာပေးတာတို့ညှင့်တင်တာတို့သူတို့ရဲ့အမြင်တွေအုံနောက်တွေကိုကျမတို့အပြည့်အဝအသုံးပြုခြင်းအသုံးပြုပေးဖို့ပေါ့နော်အဲ့ဒါတွေကကျမတို့အများကြီးပဲလိုအပ်ပါတယ်လူပါဝင်ခြင်းရဲ့เนี่ยปัดแต่แต่อเมียนบ่เลยผ่นพโยตุตะเยลงได้อาคามาเว้ผิดๆบ่จารย์เราอ่ะมูอาดะเยเซ่ได้อาคามาเว้ผิดๆอเมียนชุ่ดอกนี่ส่งบ่หลบได้เอออเมียนชุ่ดอกนี่ส่งบ่ด้วยตําบินซุยนี้ในญามาเลยอมยุทมีนี่ปาบ่หลบได้ส่งแฟดในญามาเลยด่าปาบ่หลบได้ล
ูกสรอมยุทมีนี่อเนเนี่ยแหละดีลูกขึ้นแล้วส่งชุ่งเนี่ยได้อฉีนี่ดิบ่เนาะตรุยินสั่นย่าได้อคักแค่สิ่งขอหมู่นี่โอဘလို့ပုံစံနဲ့ကြော်လွားတင်ပါလေဘာတွေကိုအဓိကလှုပ်ဆောင်တင်ပါလဲရှင့်
အမျိုးသမီးတွေကိုအပြစ်ချင်တာကတော့ကျမတို့ပညာသင်ယူတဲ့အခါမှာဟိုပေါ့အသက်အသက်အရွယ်မရွေးသင်ယူဖို့ပေါ့နော်ကတော့အသက်ကြီးသွားပြီအာအိုသွားပြီဆိုတာမျိုးမဟုတ်ဘဲနဲ့အသက်အရွယ်မရွေးကိုပတ်ဝန်းကျင်မှာသင်ယူလို့ရသမျှနေလန်းနေနဲ့သင်ယူဖို့ကျမအပြစ်ချင်တယ်ဘလောက်ပဲခက်ခဲနေနေအမလျှော့ပဲနေပေါ့နော်တင်ယူမှုတွေကိုဆက်နေဖို့လိုပါတယ်အဲ့လိုပဲကိုယ်စီမှာလုံနိုင်လုတ်ဖို့အတွက်အခွင့်အလမ်းနေပေါ့နော်ကိုယ့်ကိုနေရာတနေရာပေးလို့ဒီကိစ္စမှာပါဝင်လှုပ်ဆောင်ပေးပါလို့ပြောလို့ရှင်လဲမငင်းမဲနဲ့အခွင့်အလမ်းတစ်ခုအနေနဲ့အရာရယူစုပ်ကိုင်ဖို့လိုပါတယ်ကျွန်တော်တို့အမျိုးသမီးတွေကနိုင်ငံရေးအထူးသဖြင့်နိုင်ငံရေးဆိုရင်အမျိုးသမီးနဲ့မဆိုင်ဘူးဆိုတော့ကျွန်တော်တို့ရဲ့ခေါင်းထဲမှာဘယ်လိုဝင်နေမှမသိတဲ့ကိစ္စရတဲ့ကျွန်တော်တို့ဆင်မှာရှိပါတယ်။အာတကယ်တမ်းကျတော့ဟိုတင်ယူရတာပါပဲပေါ့နော်။တင်ယူရင်တချို့ကိစ္စတော်တော်များများကတော့တင်ယူရင်းနဲ့လုပ်ရင်းနဲ့ကျွမ်းကျင်သွားတဲ့ကိစ္စတွေပဲဖြစ်ပါတယ်လို့အဲ့ဒါကြောင့်အာဒီအဓိကကတော့ကိုယ်တိုင်ပေါ့အဲ့ဒီအမျိုးသမီးတွေကိုယ်တိုင်ကတော်လွှားရေးဖို့လိုပါတယ်။သူတို့အဲ့လိုမျိုးလုပ်နိုင်ဖို့အတွက်လည်းဘေးမှာပံ့ပိုးပေးတယ်ဒုတိယပေါ့နော်ပံ့ပိုးပေးတဲ့အဖွဲ့အစည်းတွေလိုပါတယ်အမျိုးသမီးဒီအဖွဲ့အစည်းတွေအခွင့်အရေးအဖွဲ့အစည်းတွေနောက်အမျိုးသမီးဒီအဲစောင့်ဆောင်ရင်းမြင့်တင်ပြီးတဲ့အလုပ်တွေဒါတွေကအများကြီးဆက်ပြီးတော့မှဂန္ဓာတိုင်းမှာပေါ့နော်စီးပွားရေးဂန္ဓာမှာတော့လည်းကောင်းနိုင်ငံရေးဂန္ဓာမှာတော့လည်းကောင်းဆက်ပြီးတော့မှလှူဆောင်ပေးဖို့ပံ့ပိုးပေးဖို့လိုပါသေးတယ်လို့
ဟုတ်ကဲ့ပါဆရာမနဲ့တော့အခုလိုဒီဝေမျိုးမိခန္ဓာမှာပါဝင်ဆွေးနွေးရတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဆရာမလည်းကျေးဇူးတင်ပါတယ်
ဘဏ္ဍာရေးနဲ့စီမံအုပ်ချုပ်မှုတွေမှာကြားမှတန်းတူညီဖို့အမျိုးသမီးတွေတိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့မက်ခင်ဖြူထွေးတင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့သုတဆုံလေးအမေရိကန်တခွေအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့အနည်း20ကာလအတွင်းမှာ Diversity Visa DV ကို3ချိန်လျှောက်ပြီးတော့ရွေးချယ်ခံခဲ့ရတဲ့မက်ဆင်ဒီထွန်းကအမေရိကကိုသူရောက်လာပြီးတဲ့နောက်မှာဘဝရည်ရည်အတွက်ဘလို့လမ်းကြောင်းတွေကိုရွေးချယ်ခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ကိုအောင်ကဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်
ကိုယ်ဆိုလို့ရှိရင်ဒါအမေရိကကိုကိုကရောက်လာပြီဆိုတော့လာမယ်ဆိုပြီးတော့ကိုရွေးချယ်ပြီးတော့လာခဲ့တဲ့အဆုံးဖြတ်ချက်ကဟိုမှန်ကန်တယ်လို့ထင်လား
ညီမအနေနဲ့ကတော့မှန်ကန်တယ်လို့ထင်တယ်ဘာဖြစ်လို့ဆိုတော့ညီမကငငယ်လေးကလည်းအမေရိကကိုလာချင်တာငငယ်လေးကလည်းအမေရိကမှာနေချင်တယ်အမေရိကမှာကြောင်းကက်ချင်တယ်အမေရိကမှာအလုပ်လုပ်ချင်တယ်ဆိုတော့ကိုစိတ်ကူးရှိရတာဖြစ်တဲ့အတွက်အမေရိကကိုကိုစိတ်ကူးရတာတိုင်အကောင့်ထဲပို့ပြီးလာတာဖြစ်တဲ့အတွက်ဒီမှာနေရမှန်နေလို့ထင
်တယ်။ဒီနေရာမှာတခုမေးချင်တာကအမေရိကကိုလာမယ်ဆိုတဲ့အခါကျတော့ဒါအခုဆိုလို့ရှိရင်အမေရိကမှာကဒီတနက်ပြစ်ခတ်မှုတွေနောက်တစ်ခုကခုနလိုကိုဗစ်ကာလနောက်ပိုင်းမှာဆိုလို့ရှိရင်အာရှသားတွေကိုအဓိကပြစ်မှတ်ထားပြီးတော့တိုက်ခိုက်တာမျိုးတွေအထူးသဖြင့်ဟိုနယူးယောက်လိုမြို့ကြီးတွေမှာဟိုဖြစ်တတ်ပါတယ်အဖြစ်များပါတယ်ဆိုတော့ဟိုအခုအမေရိကကိုကိုယ်တိုင်လာရောမယ်ဆိုတော့ဟိုစိတ်ထဲမှာမစိုးရိမ်ဘူးလား
စိတ်ထဲမှာပေါ့နော်လာမယ်ဆိုတဲ့အချိန်မှာဟိုအမေရိကန်မှာအစင်ကြီးပါမလားပေါ့နော်တခုခုဆိုရင်ဟိုဘယ်လိုများဖြစ်နေမလဲပေါ့စိတ်ပူလာရင်ရှိတယ်ဟိုအဲ့လိုဒါပေမဲ့တကယ်ဟိုပေါ့မလာနေမှာပေါ့နော်ဒီမှာရှိရဲ့ဟိုအတိတ်လေးကိုလည်းမေးကြည့်ရပေါ့နော်ဘယ်လိုမျိုးလဲပေါ့အစင်ကြီးပါမလားပေါ့မေးကြည့်ရတကယ်ဟိုအမေရိကန်ကိုရောက်လာတဲ့အခါကျတော့ဟိုအရင်ကြီးဟိုခွဲခြားလာမျိုးပေါ့အေရှားဖုန်းလိုနေတာမျိုးလို့အဲ့လိုမျိုးကတော့ညီမအရင်တော့မကြုံပါဘူးရှင်ဟုတ်ကဲ့
ဟိုအခုဒါဟိုအမေရိကကိုရောက်တော့နယူးယောက်ကိုရောက်နေတော့အခုဘာလို့လုပ်လဲ
ညီမကဟိုပါတော့အခု real estate agent လို့ပါတယ်ဟို new york state ရဲ့ licensed agent ပေါ့နော်ဟို agent တွေဒီလိုရောင်းတာငှားတာဝယ်တာပေါ့အဲ့ဒါကိုအကျိုးဆောင်တွေအနေကိုလုပ်ပါတယ
်ဆိုတော့အခုဒါဟိုရောက်တာဆိုရင်မေလကရောက်တယ်အခုဒါဟို october အထိပေါ့နော်ဆိုတော့ဒီ license ကဘယ်တော့ဟိုယူလိုက်တာပါလဲ
ဟုတ်ကဲ့ license က New York State license ကညီမကဟိုပါတော့ဒီအခုပြီးခဲ့တဲ့ဆက်တင်ဘာလ license ဆောင်ဝဲဟိုပါဟိုအောင်သွားပြီးတော့ညီမ license ရသွားတယ်ပေါ့နော်ဟုတ်ကဲ့ဟို New York ကိုရောက်ပြီးတော့ဟိုပေါ့ဒီ3လကျော်လောက်ပါလေညီမဟို license agent ဖြစ်သွားရှင် license ဆောင်ဝဲအောင်သွားတော့ပါ
အမေရိကကိုမလာခင်မှာအမေရိကရောက်လို့ရှိရင်ကိုပါလို့မယ်ဆိုတာမျိုးကြိုပြီးတော့ဟိုစဉ်းစားထားခဲ့လား
စဉ်းစားထားခဲ့တာရှိတယ်ဟိုဒီလိုပေါက်ပြီးတော့အမေရိကကိုလာလို့နေဆိုတဲ့အချိန်မှာပေါ့နော်အမေရိကနဲ့ပတ်သက်တဲ့ဟာတွေအကုန်လိုက်ပြီးတော့လေ့လာတယ်ကိုပြင်ဆင်နေပေါ့ဘာလို့ဆိုအမေရိကကိုဒီမှာအီမီဂရန့်အနေနဲ့လာမှာဖြစ်တဲ့အတွက်ကိုလည်းတစ်ခါမှမရောက်နိုင်နိုင်ဘူးအော်ဒီအမေရိကကိုရောက်တဲ့အခါကျရင်ငါဘာတွေလုပ်မလဲငါဘာတွေသိထားဖို့လိုလဲအမေရိကနဲ့ပတ်သက်တဲ့ information တွေကမှ live ပြီးတော့လေ့လာစာရင်းလိုက်ဖတ်တယ်ပြင်ဆင်နေပေါ့နော်အမေရိကရဲ့ယူနေမှုဘဝတွေအကြောင်းအမေရိကအကြောင်းကြီးထားတဲ့စာအုပ်လေးအုပ်ဒီမှာဖတ်တယ်ဒီမှာအဲ့ဒီမှာဟိုအမေရိကရောက်လို့ရှိရင်ငါဘာတွေသိထားခြင်းလဲငါရောက်တာနဲ့ငါဘာတွေလုပ်ရမလဲကြိုးပြီးတော့ပြင်တယ်နောက်ပြီးတော့အမေရိကရောက်တာနဲ့ဟိုအင်တာနက်ပဲလုပ်မယ်ဆိုတဲ့စိတ်ကူးပါလေရှိထားပြီလားအဲ့ဒါကြောင့်မလို့ဒီရောက်တော့လေဟိုဒီ real estate agent အလုပ်ကိုလုပ်ဖြစ်သွားတာရှင
်ဟိုအင်တာနက်ရောင်းတဲ့အလုပ်ကိုဘာကြောင့်ရွေးခဲ့တာလဲ
ညီမက real estate ကိုလုပ်ငန်းမှုပေါ့နော်ဒီအလုပ်ကိုကြိုက်လေချိုက်တယ်စိတ်လေဝင်စားတယ်ဘာဖြစ်လဲဆိုညီမညီမလေးကလေဒီ real estate ပဲလုပ်ခဲ့တာဟို2014ခုနှစ်မှာညီမကအင်တာနက်လောကလေးကိုစပြီးတော့ဝင်တယ်အခုဆိုလို့ရှိရင်ဟိုဒီလုပ်ငန်းလုပ်တတ်တာကိုနေကြတယ်ဒီပေါ်တော့ဒီ HMD အလုပ်ပဲညီမလုပ်ခဲ့တာဖြစ်တဲ့အတွက်အမေရိကရောက်တဲ့အခါမှာလေဒီလုပ်ကိုပဲဆက်လုပ်ဖြစ်တာပ
ါ HMD လုပ်ငန်းလိုင်စင်ပေါ့နော်ဟိုကိုကဖြေရမယ်ဆိုတော့ဘယ်လောက်ကိုကဟိုလေ့လာခဲ့ရလဲဒီဆက်မွေးမဖြေခင
်ဟုတ်ညီမကဟိုတယောက်နဲ့တယောက်စာဖတ်တဲ့နှုံးနေပေါ့နော်ဟိုမတူဘူးပေါ့နော်ညီမကတော့စာပွဲဖြေဖို့အတွက်ညီမတစ်လခွင်းပဲစာဖတ်ခဲ့ရတယ်ဟိုတယောက်နဲ့တယောက်ကဆောင်ဝဲဖြီးဘူးပြင်ဆင်ရတဲ့အချိန်ကိုယ့်ရဲ့စာဖတ်အားပေါ့နော်ဟိုကိုယ့်ရဲ့သဘောပေါက်နားလည်တယ်ပေါ့မူတည်ပြီးတော့ပေါ့ဆိုတော့ညီမကတော့တလကိုယ့်ရဲ့အချိန်ယူပြီးတော့စာဖတ်တယ် license ဆောင်ဝဲဝင်ဖြီးတယ်အစိုးရရဲ့ဒီဟိုပေါ့ license agent ဝင်ဖြီးတယ်ဆောင်ဝဲအောင်သွားတယ်ညီမ licensed agent ဖြစ်တယ်ရှင်ဟုတ်ကဲ့
ဟိုပုံမှန်ဆိုရင်ရောဒီလိုဆောင်ဝဲဖြီးဖို့အတွက်ဆိုလို့ရှိရင်ဘယ်လောက်ဟိုအချိန်ယူရတယ်ဆိုတာမျိုးသိထားပါလား
ပုံမှန်ကသူက3လကနေပြီးတော့6လလောက်စာဖတ်တယ်ပေါ့ဟိုတယောက်နဲ့တယောက်ကတော့မတူဘူးပေါ့နော်အချိန်ပေးနိုင်တာလေဟိုစာလိုက်နိုင်နေပုံမှာမူတည်ပြီးတော့အဲ့လိုအချိန်ကကွာသွားတာရှင်ဟိုစာဖတ်တဲ့အချိန်ကအဲ့လိုပုံမှန်တယောက်နဲ့တယောက်တော့မတူဘူးပေါ့နော်အဲ့လိုမျိုးရှိရရှင
်ဟိုအားလုံးဒီဟိုကိုဒီစာအုပ်စာရန်နောက်တစ်ခုကဒါဆက်မိုးရဲဖြေတယ်ဆိုတော့ရောအားလုံးကုန်ကြစီဘယ်လောက်ရှိပါလဲ
โอเคညီမတော့ညီမကအွန်လိုင်းကနေပြီးတော့ညီမဟိုတော့ဒီတင်ငန်းတက်တယ်ပေါ့နော်အွန်လိုင်းကနေတင်ငန်းတက်တယ်အဲ့ဒါကဂျော်လွန်300မိသားလောက်ပေးရတယ်ပြီးတော့အဲ့မှာအဲ့ဒီရဲ့ကျောင်းရဲ့ဆောင်ဝဲကိုရင်ဖြည့်ရတယ်ပေါ့အဲ့ school exam ပေါ့ school exam အောင်လာပြီဆိုတော့မှအစိုးရရဲ့ government exam ကိုဖြည့်ရတယ်ပေါ့တော့ exam တစ်ခုဖြည့်ပြီးတော့မှ license ဖြစ်တာဟိုအစိုးရ exam ကတော့ဆောင်ဝဲတစ်ခါဖြည့်လို့ရှိရင် $15ပေးရတယ်ဟုတ်ကဲ့ဟိုပေါ့ကုန်စည်စိတ်ကတော့ညီမညီလေးတော့အဲ့လိုပေါ့ဒါညီမကုန်နေတာပေါ့နော်ဟိုတခြားလူတွေကတော့ဘယ်တော့ကုန်နေတော့ညီမလည်းတခြားလူမသိဘူးရှင်ဟုတ်ကဲ့
ဟိုအခုဒီအင်ချမ်းမြေဟိုလုပ်ငန်းပေါ့လေအဲလုပ်နေတဲ့အခါကျတော့အဆင်ပြေလား
အဆင်ပြေရဲ့အခုညီမကအခုပေါ့နော်ညီမရဲ့ customer တွေထဲမှာဆိုရင်ညီမတွေလည်းရှိတယ်ဟိုနိုင်ငံခြားသားတွေလည်းရှိတယ်ဟိုပေါ့ဘာဖြစ်လဲဆိုညီမကညီမ community မှာလည်းလုပ်တယ်လို့ဒီနိုင်ငံခြားသားတွေပေါ့နော်နိုင်ငံခြား community မှာလည်းညီမအလုပ်လုပ်တယ်အဲ့လိုမျိုးဆိုတော့အခုဆိုရင်ညီမကတော့ဒီညီမ real estate agent လုပ်တယ်ဆိုတော့ဟိုလူပြီးတော့တော်တော်များသိနေပြီရှင်ဟုတ်ကဲ့
ဖြစ်လျှောက်ပြီးတော့ရောဟိုဒီ American Impact ဒီ account တွေပေါ်ဖို့အတွက်ကိုဘာတွေဆက်ပြီးတော့လုပ်မယ်ဆိုတာမျိုးစဉ်းစားထားတာရှိပါလဲ
စဉ်းစားထားတာရှိတယ်ညီမရဲ့ American dream ပေါ့ဟို American dream ကတော့ဒီမှာအမေရိကကိုဖူးချောက်လာပြီး HMD အလုပ်လဲဟိုစပြလို့နော်လုပ်နေပြီဆိုတော့ဟိုဒီအမေရိကမှာအောင်မြင်တဲ့ real estate agent တယောက်ဖြစ်အောင် broker တယောက်ဖြစ်အောင်ပေါ့နော်စူးစမ်းသွားဖို့ညီမဒါညီမအိမ်မက်ရှိတယ်အဲ့ဒီအတွက်ကိုလည်းညီမအလုပ်တွေပို့ပြီးတော့လုပ်သွားဖို့ရှိပါတယ်ရှင
်ကိုတိုင်ကတော့ဟို green card ကန်ဆယ်မင်းနဲ့အခုဆိုလို့ရှိရင်အမေရိကကိုရောက်လာပြီဆိုတော့နောက်ထပ်ဟိုတခြားလာမဲ့သူတွေလာဖို့ကြိုးစားနေတဲ့သူတွေအတွက်ပေါ့လေဟိုဘလို့သတင်းစကားမျိုးပြန်ပြောချင်ပါလေ
ဟိုပေါ့လူတိုင်းမှာအိမ်မက်တွေရှိရပေါ့နော်စိတ်ကူးတွေရှိရတကယ်လို့အမေရိကန်ကိုလာဖို့စိတ်ကူးရှိရဟိုလာချင်နေဆိုလို့ရှိရင်ပေါ့နော် DB2 ကDB လာတဲ့လာမယ်ဆိုလို့ရှိရင် green card လေးရတယ်ပေါ့နော်ဟိုနောက်ပြီးတော့ဒီမှာကိုယ့်ရဲ့အိမ်မက်တွေကိုယ့်ရဲ့စိတ်ကူးတွေပေါ့ American dream ကိုကောင်းတဲ့ဖုန်းကျင်းလာတာမျိုးပြောဆိုပါမယ်ရှင်
โอเคအခုလိုအချိန်ပေးပြီးတော့ပြောချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆင်ဒီရဲ့
ဟုတ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ရှင
် DV Visa ကန်ထူးရှင်ကိုကိုအောင်ကဆက်သွယ်မေးမြန်းခဲ့တဲ့ VOE ကနေထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်ကိုထပ်ဆက်ပြီးတော့ပြန်ပြီးထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှာတော့တတ်ထုဆက်ဒဏ်နဲ့တန်အကြောင်းကိုပြောပြပေးထားပါတယ်ဒဏ်တတ်ထုတွေဖြစ်တဲ့အလူမီနီယံအပြင်ရွှေငွေကြေးနီတန်သွတ်လိုမျိုးလူသုံးများတဲ့တက်ထူတွေကိုသူကြီးတက်တက်မသုံးဘဲနဲ့တက်ထူဆက်ထားတဲ့အလွိုင်းဖြစ်နေရောဆက်ပြီးတော့သုံးလေးရှိပါတယ်။ဘာကြောင့်မလဲဆိုတာကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ
်။တက်ထူတွေကိုဘာကြောင့်ရောဆက်ပြီးသုံးကြပါသလဲ။ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပြပေးပါမယ်။
ဒီတိုင်းတုံရင်အရန်ပြော့ပြီးတော့သုံးသိမ့်မှုပဲလို့ဒီတော့သူတို့ကိုတခြားတတ်စုတစ်မျိုးနဲ့ပေါင်းဆက်ပြီးတော့သုံးရတာအဲ့ဒီကိုတတ်တုပေါင်းဆက်တာကိုအလွိုင်းလို့ခေါ်တယ်ဘုံမာလည်းကလည်းအရင်လည်းကလောဟာလို့သုံးကြပါတယ်ဒါပေမဲ့ဒီခက်ကလူတွေကတော့လောဟာဆိုတော့သိမသိတော့ဘူးတတ်တုဆက်လို့ခေါ်ပါတယ်ဒါပေမဲ့အလွိုင်းကိုတော့ပိုသိပါလားအလွိုင်းကတတ်တုတွေတစ်ခုနဲ့တစ်ခုရောဆက်ထားတာဖြစ်တယ်ဂုံတတ်တိပိုကောင်းလာအောင်ရောဆက်ထားတာဖြစ်တယ်တတုဆိုတဲ့ဟာကငကူကပြော့တယ်သူတို့ကိုတစ်ခုနဲ့တစ်ခုရောဆက်လိုက်တဲ့ခါမှာပေါင်းဆက်တာပဲရှိရဓာတ်ပြူတာမဟုတ်အဲ့တော့ဓာတ်ပြူတာမဟုတ်လည်းပေါင်းဆက်တဲ့ခါမှာရုပ်ပိုင်းဆိုင်ရာကအမှန်တမ်းကကောင်းလာတဲ့ခွန်အားဖြစ်လာစေတယ်ဒါကြောင့်ဒီတတုတွေကိုအလွိုင်းအနေနဲ့သုံးကြတာလို့ပြောချင်ပါတယ
်ဟုတ်ကဲ့ပါဆရာဆိုတော့ဥပမာတစ်ခုလောက်ပြောပြပေးပါဆရာအလွိုင်းနဲ့ပတ်သက်ပြီးတော့
အလွိုင်းနဲ့ပတ်သက်လို့ကျွန်တော်သဘောကျတာကတော့အလူမီနီယံအလွိုင်းပေါ့အလူမီနီယံအလွိုင်းကိုကျွန်တော်တို့ကတတ်တုအနေနဲ့အလူမီနီယံဆိုတာဗမာကဒန်တတ်တုလို့ခေါ်တယ်သူကတစ်ခါလေကျတော့ညိုမဲလာတယ်ညစ်လာတယ်နည်းနည်းလေးရှိတယ်ဒါပေမဲ့အဲ့ဒန်တတ်တုကိုဒီတိုင်းမသုံးမနဲ့အလွိုင်းလို့ပြောသုံးတယ်အဲ့ဒါဘာနဲ့သုံးလဲဆိုရင်မက်ဂနီဆီယံနဲ့ရောလို့သုံးတယ်မက်ဂနီဆီယံနဲ့ရောလိုက်ရင်အတော်လေးကိုမာကျော်လာတော့အသုံးခံလာတယ်ဒီနေ့ခေတ်မှာဆိုရင်တစ်သားတွေရှားလာတော့ဗတင်းပေါက်တွေလုတ်တဲ့ခါမှာအလူမီနီယံတကားတွေကိုသုံးကြတယ်တစ်သားစားအလူမီနီယံသုံးတဲ့ခါမှာအမှန်တမ်းအဆင်ပြေလာတယ်သုံးတဲ့အဲ့ဒီအလူမီနီယံလို့ခေါ်တဲ့ဟာကကျွန်တော်တို့တတုဆက်တွေဖြစ်တယ
်ဒီတတုဆက်ကခမင်းဟင်းချက်တဲ့ဥတွေအစပေါ့နော်ဒါတွေကိုသုံးတာပါလားဆရာ
အင်းပေါ့ဒီခမင်းဥချက်တဲ့ကစပြီးတော့လေးရင်ပြန်နေမှာကျွန်တော်တို့သုံးတဲ့အလူမီနီယံကတော့အမှန်ကောင်းတဲ့အလူမီနီယံပေါ့သူက light weight ပေါ့ပေါ့လဲပေါ့တယ်အင်္ဂလိပ်တွေနဲ့ဂျာမနီကစစ်ဖြစ်တဲ့ဒုတိယကမ္ဘာစစ်မှာနောက်တစ်ခါပါအဲ့ဒီအရင်သုံးကြတယ်အဲ့ဒီလေးရင်တွေထဲမှာလေးရင်ပြက်ကြတဲ့အခါမှာဂျပန်လေးရင်ကိုအင်္ဂလိပ်ပြန် light လုပ်တဲ့အခါမှာဆိုရင်သူ့စီမှာပါတဲ့တတုဆက်အလူမီနီယံတတုဆက်ကအမှန်ကောင်းတဲ့တတုဆက်ဖြစ်နေအဲ့ဒါမန်နီစီယန်တို့တတနေရလို့ပါလာတယ်အဲ့တတုဆက်ကို7075ဆိုတော့နာမည်ပေးပါအင်္ဂလိပ်ကလည်းအဲ့ဒီလေရင်မျိုးကိုထုတ်တယ်ဒီနောက်ပိုင်းမှာလေရင်တွေထုတ်ရ7075ထုတ်တယ်ဒီဆူမီတိုမိုမတ္တာဆိုတော့ဂျပန်မှာနာမည်ကြီးတဲ့ဒီအလူမီနီယံတတုဆက်ကတကယ်တကယ်တော့ဂျပန်ကိုခရက်ဒစ်ပေးရမှာပေါ့လေသူတို့တော့သူတို့ကစပြီးလုပ်တယ်စစ်တွင်းမှာပေါ်လာတဲ့ဟာဖြစ်တယ်ခနေ့ချီရသုံးတယ်ကျွန်တော်တို့ကတော့ဘုမာပြည်ကတော့အဲ့ဒီဘုမာပြည်မှာလာတဲ့လေရင်တွေအများကြီးတွေပြက်ကြတယ်ဂျပန်လေရင်ဖြစ်အင်္ဂလိပ်လေရင်ဖြစ်ပြက်ကြရင်ကျွန်တော်တို့ကတတ်တူအရေးကြိုလိုက်တာပဲဘာကြောင့်အရေးကြိုလိုက်လဲဆိုတော့အဲ့ဒီခက်ကပုတ်ခွက်ပကံနဲ့အမှန်တမ်းရှားတယ်ရန်ကုန်နဲ့ဆယ်မိုင်လောက်ပဲကွာလက်ဓာတ်ပိန်နဲ့တပြုတ်မှာတတ်တူအရေးကြိုတဲ့လုပ်ငန်းလေးတွေရှိတယ်သူတို့ကဒံအိုးဒံခွက်အထူးသဖြင့်ရင်းနှွေးခေရဓာတ်တွေကိုအများကြီးလှုပ်တယ်ဒီနောက်ပိုင်းမှာတော့ဒီအနုပညာပစ္စည်းတွေလည်းလုပ်ပါတယ်အဲ့တော့ W နဲ့ဓာပိန်ကလူတွေကိုလေရင်အရေးကြိုတဲ့လူတွေအနေနဲ့သိကြတယ
်အလူမီနီယံကတော်တော်ပေါ့နော်ဒံဥဒံကွက်တင်မကောက်လေးများအထိသူတို့အလွိုင်းတွေလုပ်သုံးတာဟိုပုံဟိုပုံစံတော့အမျိုးမျိုးရှိမှာပေါ့ဒီတတုဆက်တဲ့အချိုးအစကွာတာနဲ့အမျှဒီထွက်လာတဲ့ပစ္စည်းက အရေးသေးတွေပွားတော့မှာပေါ့
ဟုတ်တယ်ဟုတ်တယ်သူကအမျိုးစုံဆက်လို့ရတယ်ဒါပေမဲ့တစ်ခါကြအမျိုးစုံပုံစံမျိုးမျိုးဆက်လို့မရတဲ့ဟာလည်းရှိတယ်ဥပမာတာမဏိဆိုတော့ရေရွတ်တန်ဆိုရင်နည်းနည်းပြော့တယ်သူကတန်ကြီးလက်တက်လွယ်တယ်တိတ်သုံးလို့မရအောင်အဲ့တော့သူ့ကိုကာဗွန်နဲ့ရောပြီးတော့သုံးရတယ်ဒုတိယကမ္ဘာစစ်ပတ်ဝန်းကျင်လောက်မှာဟောဒီတာမဏိကအရန်ထုံးကားနေပါပြီဘက်စမာဆိုတဲ့ပုဂ္ဂိုလ်ကအဲ့ဒီတာမဏိလုပ်တဲ့လုပ်ငန်းကိုသူကအသေးစားတွေ့ရောအမေရိကကအန်ဒရူးကာနဂီကလည်းဒီတာမဏိလုပ်ငန်းကိုသဘောကျတော့ဒီဘက်စမာစီကနေတင်ယူလိုက်တယ်တာမဏိနဲ့ခြားတတ်တူစမယ်ဆိုရင်ဘယ်ဟာစလဲဆိုရင်ကာဗွန်နဲ့စပ်တော့အလွိုင်းလို့လာအဲ့တာမဏိမှာကာဗွန် 1% ပဲပါတယ်1%နဲ့များရင်အဲ့ဒီတာမဏိကကျွတ်လွယ်ဆက်လွယ်ဖြစ်သွားတယ်ဟိုဓာတ်တစ်ခုကကာဗွန်များပါရင်သူကကျိုးရတယ်ကာဗွန်အတိအကျဖြစ်ရင်အဲ့ဒါမကျိုးဘူးတားရှိခံတယ်အဲ့တော့ဒီတားရှိခံတဲ့တာမဏိတွေကိုတံတားတွေမိုးထိတိုက်တယ်အကုန်လုံးကအဲ့ဒီမှန်ကန်တဲ့ရောစမှုဟုတ်ကဲ့နောက်ပိုင်းကျတော့ခရိုမီယံလည်းနည်းနည်းထည့်ပြီးတယ်ဒါပေမဲ့ခရိုမီယံများများထည့်ပြီးရင် stainless steel ဆိုလုံးဝတန်ကြီးမတက်တဲ့တာမဏိကိုရတယ်ကမ္ဘာမှာတံတားတွေကနေပြောပျက်စီးတဲ့တန်ကတစ်နှစ်တစ်နှစ်ကိုတန်ကြီးသိမ့်နေချီတော့ရှိပါလေဒါကြောင့်ဒီဆေးတုပ်ကတော့ပေါ့တာမဏိတွေက electricity စီးပြီးတော့သူ့နဲ့ဆန်းကျင်ဘက်ပျက်စီးနေတွေ့တဲ့ခါကျရင်အလွယ်တကူပြိုကွဲနိုင်တယ်ဒီပသိမ်မှာပေါ့တရားတစ်ခုကနေသွားတယ်တကယ်လေ့လာတဲ့အခါမှာအဲ့ဒီလူတွေကအဲ့ဒီမှာရှူရှူသပ်ပေါက်ကြတယ်ယူရီနဲ့သူက reaction ဖြစ်တယ် reaction ဖြစ်တယ်ဆိုတာသူက electricity စီးပြီးတော့ဖြစ်တယ်အဲ့ဒါကြောင့်တရားကြီးကနေသွားတယ်ဆိုပြီးတော့ဒီပညာရှင်လက်ကျင်ညာတော့ဒီအစိုးရကျင်ညာတော့ပေါ့အဲ့တော့အစိုးရကျင်ညာတော့လူတွေကကြည်ကြတယ်နော်ဒါကမဖြစ်နိုင်ဘူးလို့ထင်ကြတယ်မဟုတ်ပါဘူးတကယ်ဖြစ်နိုင်တာပါသူ့ပြားတွေဆွေးွားတယ်ဘာညာဆိုတာအကုန်လုံးဒီစားတတ်ကြောင့်ဖြစ်တာလို့တွေ့ရတယ်သမဏိအကောင်းစားလိုခြင်းကျွန်တော်တို့သမဏိအကောင်းစားကိုကျွန်တော် stainless steel လို့ခေါ်တယ်တန်ကြီးမတက်တဲ့ဟာပြောင်လဲနေတယ်အဲ့ဒါ chromium ရယ် nickel ရယ်နှစ်ခုရောတာပြီးတော့ stainless steel တွေလုပ်တယ်ဇွန်ခရင်တွေမှာသုံးတော့ပေါ့ဒီ golf ရယ်မှာ golf တန်အဖျားတွေပါဆိုလဲလို့ပဲ stainless steel နဲ့ဆိုတော့တန်ကြီးမတက်ဘူးပေါ့ wind turbine တို့ရေ turbine တွေအကုန်လုံးကလည်း stainless steel ကအမှန်သုံးဝင်ပါတယ်ဆိုတော့သူကတော့ rigid steel လောက်တော့မမှားဘူးပေါ့ဓာတ်လို့လည်းစတီးကြတော့ရေရိုးစတီးပဲဖြစ်တယ်သူ့ကိုပြန်ပါလို့ရတော့ရေလေးနဲ့တခါလဲဆေးသားတင်တယ်ဆိုတော့ပူနေတဲ့အချိန်မှာထိပေးရတယ်အဲ့ဒီထိပေးလိုက်မာကျော်ကျွတ်ဆက်သွားတယ်သို့တော့ဒီဓာတ်အမှန်တန်ကောင်းတဲ့ဓာတ်ဖြစ်တယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်မေးမြန်းတင်ပြပေးခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြာခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ပြောပြပေးပါမယ်ရှင်ဂါဇာကမ်းမြောင်ဒေသမှာချက်ချင်းအပြစ်ခတ်ရဆက်ရေးအတွက်ဒီတောင်းဆိုထားတဲ့အမေရိကန်ရေးဆွဲတဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမကြာခင်တုန်းကမဲခွဲတာမှာတရုတ်နဲ့ရုရှားတို့ကဗီတိုသုံးပြီးတော့ပယ်ချခဲ့ပါတယ်။အရှေ့လေပိုင်းဒေသကိုထပ်မံရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူနဲ့ဒီကနေ့တောက်ကြနေမှာတွေ့ဆုံပြီးတော့ဂါဇာစစ်ပွဲအရေးကိုဆွေးနွေးခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသတောင်ပိုင်းကရာဖာမြို့ကိုအစ္စရေးတို့မြေပြင်ထိုးစစ်ဆင်ဖို့ပြင်ဆင်နေချိန်မှာဒီလိုလုပ်မဲ့အစားတခြားနည်းလမ်းတွေသုံးဖို့အတွက်အမေရိကန်ရဲ့အကြံပြုချက်တွေကိုအစ္စရေးဝန်ကြီးချုပ်စစ်ပွဲကာလအရေးပေါ်ဝန်ကြီးအဖွဲ့တို့နဲ့တွေ့ဆုံတဲ့အခါပြောမယ်လို့ဝန်ကြီးဘလင်ကင်ကတွေ့ဆုံဆွေးနွေးပွဲမတိုင်ခင်တုန်းကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာတော့ဒီလုံခြုံရေးနိုင်ငံရေးနဲ့လူသားချင်းစာနာစရာအခြေအနေတွေဟာယိုယွင်းလာတာရောမြန်မာပြည်သူတွေနဲ့ဒီအိနှင်းချင်းနိုင်ငံတွေအပေါ်ကြီးမားတဲ့အကျိုးဆက်တွေခံစားနေရတဲ့အတွက်ကိုပါအင်မတန်စိုးရိမ်စရာဖြစ်တယ်လို့ဗြိတိန်နဲ့အော်စတြေးလျနှစ်နိုင်ငံတို့ကပြောကြားလိုက်ကြပါတယ်။အကြမ်းဖက်မှုအလုံးကိုရပ်ဖို့မတရားဖမ်းဆီးထားသူအလုံးကိုပြန်လွှတ်ပေးဖို့လူသားချင်းစာနာတဲ့အကူအညီတွေဘေးရန်တွေကင်းကင်းပေးနိုင်မဲ့လမ်းကြောင်းတွေဖွင့်ပေးဖို့ဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့တိုက်တွန်းတယ်လို့ဗြိတိန်ဩစတြေးလျနှစ်နိုင်ငံပူးတွဲထုတ်ပြန်တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။ နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ TN1 ဖြစ်ပါတယ်ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့ရန်သူမျိုး၅ပါးပေးကနေကင်းဝေးကြပါသည်ရှင်
This program has come to you.